Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်စက်တင်ဘာလ28ရက်စနေနေ့မနက်ခင် VOE စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ2440 51အပြင် VOE ရဲ့ Facebook စာမျက်နှာ VOE Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်။ကျမခွန်ညိုပါခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာပါရှင်ကျမခင်မြတ်တပါဒီမနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူကြီးညာပေးမှာပါသမ္မတဒေါ်နယ်ထရန့်ပေါ်မှာတရားစွဲဆိုနိုင်ရေးအတွက်စုံစမ်းနေတဲ့အောက်လွှတ်တော်ကယူကရိန်းနဲ့ပတ်သက်တဲ့အထောက်အထားတွေလာပြီးထွက်ဆိုဖို့အတွက်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကိုဆင့်ခေါ်လိုက်ပါတယ်အိန္ဒိယနဲ့ပါကစ္စတန်တို့ကြားနျူကလ িয়ার စစ်ပွဲမဖြစ်ရအောင်ဆောင်ရွက်ပေးဖို့အတွက်ပါကစ္စတန်ဝန်ကြီးချုပ်ကကုလသမဂ္ဂမှာပန်ကြားလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမခွန်ညို
ကောင်းပါပြီအခုမနက်ခင်းဆက်ပြီးနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့အခုကျင်းပနေတဲ့84ချိန်မြောက်ကုလသမဂ္ဂထွေထွေညီလာခံမှာမြန်မာကိုယ်စားလှယ်အဖွဲ့မင်ကိုမပြောခင်မှာတခြားနိုင်ငံကကိုယ်စားလှယ်တွေကလည်းမြန်မာပြည်ရဲ့အကြောင်းကိုပြောခဲ့ကြပြီးဒီအထက်မှာဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာစီနာက
Today I would like to reiterate some of the proposals. First, Myanmar must manifest clear political will supported by concrete actions
Rohingya တွေနေရပြန်ရေးအစီအစဉ်နဲ့ပတ်သက်လို့ပြောသွားတာကိုနားဆင်ရဖို့ရှိသလို Bangladesh ကနေမြန်မာပြည်ကို Rohingya တွေဘာကြောင့်မပြောင်းချင်ကြတာလဲသူတို့ဘာတွေမျှော်လင့်နေကြသလဲဆိုတာကိုလည်းနားဆင်ရမှာဖြစ်သလို Africa တိုက်ကအာဂရိလိုက်စားမှုတွေအကြောင်းပြောင်မြောက်တဲ့စကားလုံးတွေတုံးပြီးတော့ပြောဆိုနေကြတဲ့သတင်းလွှာတစ်ပုဒ်ကိုလည်းနားဆင်ကြရမှာပါအခုရင်ဆုံးတော့စနေနေ့မနက်ခင်းထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုရဲမင်းထွန်းတို့ပြောပြပါမယ်ရှင်
American သမ္မတ Donald Trump ပေါ်မှာတရားစွဲဆိုနိုင်ရေးအတွက်စုံစမ်းနေတဲ့ American အောက်လွှတ်တော်က Ukraine နဲ့ပတ်သက်တဲ့အထောက်အထားတွေကိုလာပြီးတော့ထွက်ဆိုဖို့နိုင်ငံခြားရေးဝန်ကြီး Mike Pompeo ကိုဆင့်ခေါ်လိုက်ပါတယ်။အောက်လွှတ်တော်ရေးရာကော်မတီ3ခုတို့ရဲ့အကြီးအကဲတွေက Mike Pompeo ကိုဒီအထောက်အထားတွေလာပြီးတင်ပြဖို့အတွက်အချိန်တစ်ပတ်ပေးထားပြီးနောက်နိုင်ငံခြားရေးအရာရှိကြီး9ဦးကိုလည်းလာရောက်ပြီးတက်တည်ခံဖို့အတွက်သတင်းနှစ်ပတ်အချိန်ပေးထားပါတယ်2020ပြည့်ရွေးကောက်ပွဲမှာယူကရိန်းဝင်ရဆွတ်ဖက်အောင်ဖိအားပေးခဲ့ပြီးတော့ရုရှားကျူးကျော်မှုကိုဒဏ်ပြန်နိုင်အောင်အတွက်ယူကရိန်းကိုလုံခြုံရေးအထောက်ပံ့တွေမပေးဘဲထားခဲ့တဲ့အတွက်သမ္မတထရမ့်ဟာအမေရိကန်အမျိုးသားလုံခြုံရေးကိုဘယ်အတိုင်းတာထိအန္တရာယ်ကျရောက်စေတယ်ဆိုတာကိုစုံစမ်းစစ်ဆေးနေတာဖြစ်ပါတယ်လို့အောက်လွှတ်တော်ရေးရာကော်မတီတွေကပြောပါတယ်သတင်းပေးတဦးရဲ့ဖွင့်ထုတ်ချက်ပေါ်မှာအခြေခံပြီးတော့စုံစမ်းစစ်ဆေးမှုကစတင်လာတာလည်းဖြစ်ပါတယ်တောက်ကြနေအစောပိုင်းကတော့အောက်လွှတ်တော်ကြားနာမှုတစ်ခုမှာသူ့ကိုလွဲမားစွာကိုစားပြုခဲ့တယ်ဆိုရဲထောက်ရင်းကော်မတီအကြီးအကဲဒီမိုကရက်အမတ်အဒမ်ရှ်ကယာရုကနှုတ်ထွက်ဖို့အတွက်သမ္မတထရမ့်ကတောင်းဆိုခဲ့ပါတယ
်သမ္မတထရမ့်အစိုးရဟာတရုတ်ကုမ္ပဏီတွေကို American Stock Exchange ဈေးကွက်မှာမှတ်ပုံတင်ထားတဲ့ဈေးကနေထုတ်ပယ်ပြဖို့စဉ်းစားနေတယ်လို့သတင်းတွေကဆိုပါတယ်ဒါတရုတ်နိုင်ငံအတွင်းမှာ American တို့ရဲ့ရင်းနှီးမြှုပ်နှံမှုတွေကိုကန့်သတ်ဖို့နီလန်တရက်ဖြစ်နေပါတယ်ဒီသတင်းကို Bloomberg News သတင်းဌာနကပထမဆုံးကြေညာခဲ့တာပါတရုတ်ကုမ္ပဏီတွေကိုဒီလို American Stock Exchange ဈေးကွက်မှတ်ပုံတင်ထားတဲ့ဈေးကနေထုတ်ပယ်ပြမယ်ဆိုရင်ကမ္ဘာအကြီးဆုံးစီးပွားရေးအင်အားကြီးနှစ်နိုင်ငံအကြားဖြစ်ပေါ်နေတဲ့ကုန်သွယ်ရေးစစ်ပွဲကိုပုံမပြင်းထန်လာစေပါလိမ့်မယ်ဒီလို Stock Exchange ဈေးကွက်ကထုတ်ပယ်မဲ့ကိစ္စဟာတရုတ်နိုင်ငံအတွင်း American ရင်းနှီးမြှုပ်နှံမှုတွေကိုကန့်သတ်ဖို့ American အစိုးရကလှုပ်ဆောင်နေမှုရဲ့အစိတ်အပိုင်းတစ်ခုသာဖြစ်ပါတယ်ဒါအပြင် American Stock ညွန်တွေမှာပါဝင်နေတဲ့တရုတ်ကုမ္ပဏီတွေအပေါ်ကန့်သတ်မှုတွေလုပ်ဖို့လဲနီလန်တွေကို American အစိုးရတာဝန်ရှိသူတွေကရှာဖွေနေကြပါတယ်တရုတ်ကုမ္ပဏီတွေကို American Stock Exchange ဈေးကွက်မှတ်ပုံတင်ထားတဲ့ဈေးကနေဘယ်လိုလှုပ်ထုံးလုပ်နည်းနေနဲ့ထုတ်ပြမလဲဆိုတာကိုတော့မဆုံးဖြတ်ရသေးပါဘူးဘယ်လိုအစီအစဉ်နဲ့ဘယ်လိုလုပ်သမ္မတ Trump အတည်ပြုဖို့လိုပါတယ်ဒီသတင်းဟာ American နဲ့တရုတ်တို့အကြားကုန်သွယ်ရေးဆွေးနွေးပွဲတွေကို October 10ရက်နေ့မှာပြန်လည်စတင်ဖို့ရှိနေချိန်မှာထွက်ပေါ်လာတာဖြစ်ပါတယ် American နဲ့တရုတ်နိုင်ငံအကြားဘီလီယံနဲ့ချီတဲ့သွင်းကုန်ကုန်စီးကျနေတာကိုအပြန်အလှန်လုပ်နေကြကြတာပါအခုနောက်ဆုံးထပ်ပေါ်လာတဲ့သတင်းပေါ်မှာတော့အင်ဖြူရောကအခုထိပါဝေပန်ကျမမပေးသေးပါဘူ
းနှစ်နှစ်ကျော်ကျော်နိုင်ငံရေးအငင်းပွားခဲ့ပြီးတော့နောက်မှာနေဆက်ဖြတ်ကျော်လာရောက်သူတွေကိုတားဆီးရေးမူဝါဒနဲ့ဒတိုင်းဒစိတ်တစ်ပိုင်းတိဆောက်ရေးအတွက်ကိစ္စကိုသမ္မတဒေါ်နယ်ထရမ့်ကပြန်ပြီးတော့အသက်သွင်းလိုက်ပါတယ်အခုလိုနေဆက်လုံခြုံရေးကိုတိုးမြှင့်ပြီးဆောင်ရွက်သွားမယ်ဆိုတဲ့ဂရိနဲ့ပဲလာမယ့်နှစ်ရွေးကောက်ပွဲမှာအနိုင်ရဖို့အတွက်သူကမျှော်လင့်နေတာဖြစ်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတရားရုံးတွေနဲ့ Congress လွှတ်တော်မှာရှေ့မတိုးနိုင်ပေမဲ့အခုတော့တောင်ပိုင်းမက္ကဆီကိုနယ်စပ်ကလူဝမှုကြီးကြပ်ရေးအခြေအနေဟာသူဖြစ်စေခြင်းနဲ့အတိုင်းဖြစ်လာတာတွေ့ရပြီးတော့သူ့ကိုဝေဖန်သူတချို့အ Shock ပေးသွားပြီလို့သမ္မတ Trump ကပြောကြားလိုက်ပါတယ်2018ခုနှစ်ကစပြီးတိဆောက်ခဲ့တဲ့နယ်စပ်တိုင်းကို နောက်နှစ်ကုန်မှာကီလိုမီတာ600ကျော်အထိတိုးချဲ့မယ်တိုးချဲ့ပြီးတော့တိဆောက်ဖို့အတွက်ရည်ရွယ်တယ်လို့အစိုးရအခင်အစီရင်ခံစာထဲမှာဖော်ပြထားတာပါတချိန်ထဲမှာပဲမက္ကဆီကိုနယ်စပ်မှာဖမ်းဆီးထိန်းသိမ်းခံရသူအရေးအတွက်ကလည်း56ရာခိုင်နှုန်းကျဆင်းသွားတယ်လို့ဆိုပါတယ်သမ္မတထရမ့်ရဲ့လူဝင်မှုကြီးကြပ်ရေးနဲ့နေဆက်လုံခြုံရေးလှုပ်ဆောင်ချက်ဟာတရားဥပဒေအရစိန်ခေါ်မှုတွေအများအပြားကြုံခဲ့ရပေမဲ့တတိယနိုင်ငံတစ်ခုစီကိုခိုလွန်ခွင့်မတောင်းခံမဲနဲ့အမေရိကန်ပြည်ထောင်စုကိုတိုက်ရိုက်ဝင်လာသူတွေကိုလက်မခံဘူးဆိုတဲ့သူ့ရဲ့မူဝါဒကိုတော့တရားရုံးချုပ်ကနေယာယီလက်ခံထားပါတယ်
အီရန်နိုင်ငံရဲ့စစ်ဆေးဆွေးနွေးပွဲတွေလုပ်ဖို့အတွက်တန်ခတ်အရေးယူပိတ်ဆို့မှုတွေကိုရုတ်သိမ်းပေးမယ်လို့သူဘယ်တော့မှမပြောခဲ့ဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်။အီရန်သမ္မတဟာဆန်ရူဟာနီရဲ့မကြသေးခင်ကပြောကြားချက်အပေါ်မှာတုံ့ပြန်ပြောကြားညှင်းဆိုခဲ့တာဖြစ်ပါတယ်။သမ္မတနှစ်ဦးတွေ့ဆုံမှုအတွက်တန်ခတ်ပိတ်ဆို့မှုတွေရုတ်သိမ်းစေဖို့အီရန်ကလိုလားခဲ့တာဖြစ်ပေမဲ့မရုတ်သိမ်းပေးနိုင်ကြောင်းသမ္မတထရမ့်ကတောက်ကြနေကတွစ်တာမှာရေးသားခဲ့ပါတယ်။ဒီကနေ့အစောပိုင်းမှာအီရန်သမ္မတရူဟာနီကအမေရိကန်အနေနဲ့ပိတ်ဆို့မှုနဲ့တွေ့ဆုံဖို့ကိစ္စအရှော့တင်လို့ဖို့ကန့်လန့်ခဲ့ပြီးဒီကိစ္စကိုစဉ်းစားနေစေဖြစ်တယ်လို့ပြောခဲ့ပါတယ်။အမေရိကန်တို့အနေနဲ့တန်ခတ်ပိတ်ဆို့မှုတွေအားလုံးကိုရုတ်သိမ်းပစ်မယ်လို့ရှင်းရှင်းလင်းလင်းထုတ်ပေါ်ပြောကြားကြောင်းနယူးယောက်ကလုတ်သမဂ္ဂအထွေထွေညီလာခံကပြန်ရောက်မှသူကပြောဆိုခဲ့တာပါ။ရူဟာနီရဲ့တရားဝင် website မှာလည်းဂျာမနီနဲ့ဗြိတိန်နိုင်ငံကဝန်ကြီးချုပ်တွေနဲ့ပြင်သစ်သမ္မတတို့အားလုံးနယူးယောက်မြို့မှာရှိခဲ့ကြောင်းသူတို့အားလုံးဟာအီရန်အမေရိကန်ဆွေးနွေးပွဲလုပ်ဖို့အခိုင်အမာတောင်းဆိုခဲ့ပြီးအမေရိကန်ကလည်းပိတ်ဆို့တန်ခတ်မှုတွေရုတ်သိမ်းပစ်မယ်လို့ပြောခဲ့ကြောင်းဖော်ပြရေးသားထားခဲ့ပါတယ်။ရူဟာနီအနေနဲ့သမ္မတ Trump ကိုတုံ့အားပေးနိုင်မယ်လို့မျှော်လင့်ပုံရကြောင်းအမေရိကန်ဘက်ကတော့တွေးဆဆွေးနွေးရေးအတွက်တန်ခတ်မှုကိုရုတ်သိမ်းပေးဖို့ကဖြစ်နိုင်ပွဲမရှိကြောင်း Middle East Institute ကအီရန်အရေးကျွမ်းကျင်သူ Alex Vatanga ကပြောပါတယ်ခင်ဗျာ
ပြည်ဝေး American တံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133လိုင်းဒိုမီတာ40 kHz 9133လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တံငါမနေ့ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ် American ပြည်ထောင်စုပညာရေးနဲ့ယဉ်ကျေးမှုဆိုင်ရာလက်တော်နိုင်ငံခြားရေးဝန်ကြီး Marie Rice ဟာစက်တဘာ29ရက်ကနေအောက်တိုဘာ4ရက်နေ့ထိထိုင်းနဲ့မြန်မာနိုင်ငံတို့ကိုသွားရောက်မှာဖြစ်ပါတယ်။လက်ထောက်ဝန်ကြီး Rice ဟာ Wisely Co အရှိတောင်အာရှလူငယ်ခေါင်းဆောင်မှုထိပ်သီးစည်းဝေးပွဲယဉ်ကျေးမှုထိန်းသိမ်းရေးဆရာရန်ပုံခွေအဖွဲ့နဲ့ရန်ကုန်မြို့ American တန်ယုံယဉ်ကျေးမှုဌာန American Center တို့ရဲ့အခမ်းအနားတွေကိုလည်းတက်ရောက်မှာဖြစ်ပါတယ်။သူဟာမြန်မာနိုင်ငံမှာ American Center နဲ့မန္တလေးက Jefferson Center တို့ပူးတွဲပြီးပြုလုပ်မဲ့မြန်မာနိုင်ငံရွေးကောက်ပွဲနဲ့ Democracy အရေးပါပုံအစီအစဉ်မှာလည်းအဖွဲ့မင်ကွန်ပြောကြားဖို့ရှိပါတယ်။ဒီနောက်မှာ Wisely နဲ့ American Center တို့ရဲ့ယဉ်ကျေးမှုအစီအစဉ်တွေကိုတက်ရောက်ပြီးတော့သူ့ရဲ့ခီးစဉ်ကိုအဆုံးသတ်မှာလည်းဖြစ်ပါတယ်။
မြန်မာနိုင်ငံဘက်ကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုဖျက်ကူးဖို့ကြိုးစားခဲ့တဲ့ရိုဟင်ဂျာဒုက္ခသည်2ဦးဟာဘင်္ဂလားဒေ့ရှ်နယ်ခြေစောင်းတပ်ဖွဲ့တွေနဲ့အပြန်အလှန်ပစ်ခတ်မှုဖြစ်ပွားပြီးတဲ့နောက်သေဆုံးသွားခဲ့ကြောင်းဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကတောက်ကြနေကပြောကြားခဲ့ပါတယ်။အင်ဒီဂျင်မြန်မာနိုင်ငံဘက်ကဖိနှိပ်မှုတွေကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံမှာဒုက္ခသည်တွေအဖြစ်နေထိုင်သူရိုဟင်ဂျာ93,000ကျော်ရှိနေရမှာဘင်္ဂလားဒေ့ရှ်အစိုးရကဒုက္ခသည်တွေကိုဘင်္ဂလားဒေ့ရှ်နယ်ခြေကနေပင်လာပင်လေအော်တဲကဂျွန်းတဂျွန်းစီကိုပြောင်းရွှေ့ပေးဖို့လိုလားနေကြတာပါမွေးစီမောင်ခိုရောက်ဝမှုကြောင့်ဥပဒေစိုးမိုးရေးရွရင်းလာတာနဲ့မုတ်တုံရာသီကိုအကြောင်းပြပြီးဒုက္ခသည်တွေကိုနေရာရှေ့ပြောင်းစေချင်တာဖြစ်ပါတယ်ရိုဟင်ဂျာအဖွဲ့တစ်ဖွဲ့ဟာမော်တဘုတ်ဒဇင်းနဲ့မြစ်ကိုဖြတ်ကျော်ဝင်ရောက်လာစဉ်အဖမ်းခံဖို့ပြောတာကိုလက်မခံဘဲတနက်နဲ့ပြစ်ခတ်ခဲ့တယ်လို့ Danef ကဘင်္ဂလားဒေ့ရှ်နယ်ခြေစောင်းတပ်ဖွဲ့မှမိုဟာမက်ဖိုင်ဇာဟာဆန်ခန်းကပြောပါရယ်အပြန်အလှန်ဖြစ်ခဲ့မှုဖြစ်ပွားပြီးတဲ့နောက်တနက်တန်ရံနဲ့လဲကျနေသူ2ဦးနဲ့2ဦးကအခင်းဖြစ်ပွားရနေရမှာသေဆုံးခဲ့ပြီးနောက်တစ်ဦးကသေဆုံးစေယုံမှာသေဆုံးခဲ့ကြောင်းလည်းသူကပြောပါရယ်ဇန်နဝါရီကနေပြီးတော့အခုအထိဥပဒေစိုးမိုးရေးတပ်ဖွဲ့တွေနဲ့အပြန်အလှန်ဖြစ်ခဲ့မှုကြောင်းသေဆုံးသူရိုဟင်ဂျာ44ဦးရှိကြောင်းအလုံးဟာမူးယစ်မှုလူရဲမှုလူမောင်ခိုမှုနဲ့လက်နက်အမောင်ခိုရောင်းချမှုတွေနဲ့ဆက်ဆက်နေကြောင်းလည်းရဲရရှိသူဦးဖြစ်တဲ့အက်ဂဘောဟော့စတင်ကပြောပါရယ်ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုမြန်မာစိုးရွားကလက်ခံခြင်းမရှိပါဘူး
နိုင်ငံခြားမှာနျူကလ ియర్ စစ်ပွဲဖြစ်မဲ့အရေးကိုဟန်တားချဖို့အတွက်ပါကစ္စတန်ဝန်ကြီးချုပ်ကတိုက်တွန်းလိုက်ပါတယ်။ကက်ရှမီးယားမှာလူမဆုရညမထွက်အမိန့်ကိုရုပ်သိမ်းလိုက်ရင်သွေးချောင်းစီးလာနိုင်တယ်လို့ပါကစ္စတန်ဝန်ကြီးချုပ်အမရမ်ခန်းကကုလသမဂ္ဂအထွေထွေညီလာခံမှာပြောကြားခဲ့ပါတယ်။ပြီးခဲ့တဲ့ဩဂုတ်လ2ရက်နေ့5ရက်နေ့ကစပြီးတော့အိန္ဒိယအစိုးရကသူတို့ထိန်းချုပ်ထားတဲ့ကက်ရှမီးယားဘက်အချမ်းမှာကာဖျူးအမိန့်ထုတ်ထားပြီးတော့အဆက်အသွယ်တွေဖျက်တောက်ပြီးမှောင်ချထားတာဖြစ်ပါတယ်။အိန္ဒိယအစိုးရကဂျမ္မူးနဲ့ကက်ရှမီးယားကိုဖွဲ့စည်းပုံအရပြည့်ရထားတဲ့အထူးအဆင့်အတန်းကိုရုတ်သိမ်းလိုက်တဲ့အတွက်မွတ်စလင်အများစုနေထိုင်ရာအဲ့ဒီဒေသရဲ့အခြေအနေဟာ တနေ့တခြားဆိုးဝါးလာနေပြီးတော့အိန္ဒိယပါကစ္စတန်နှစ်နိုင်ငံကြားမှာတင်းမာမှုတွေမြန်မာလာစေခဲ့တာဖြစ်ပါတယ်။တခုခုဖြစ်ခဲ့ရင်တော့အကောင်းဆုံးကိုမျှော်လင့်ထားပေမဲ့အဆိုးဆုံးအတွက်ကိုတော့ပြင်ဆင်ထားကြပါလို့လည်းပါကစ္စတန်ဝန်ကြီးချုပ်ကပြောကြားခဲ့တာပါ။ကက်ရှမီးယားကိစ္စဟာပါကစ္စတန်နဲ့နှစ်နိုင်ငံဆိုင်ရာပြဿနာလို့အိန္ဒိယဘက်ကခံယူထားပေမဲ့ဆွေးနွေးညှိနှိုင်းမဲ့ကိစ္စကိုတော့ငြင်းဆန်ထားပါတယ
်။ Chatta Brinic ကလီဘီးယားနိုင်ငံအထက်မြန်မာအမေရိကန်တို့ရဲ့လေကြောင်းတိုက်ခတ်မှုတစ်ခုကြောင့် Islamic State တိုက်ခတ်ရေးသမား18ဦးသေဆုံးသွားကြောင်း Africa တိုက်ဆိုင်ရာ American တပ်ဌာနချုပ် AFRICOM ကကြေညာခဲ့ပါတယ်။အခုတိုက်ခတ်မှုကအမေရိကန်တပ်ဖွဲ့တွေကလီဘီးယားနိုင်ငံမာဇူတ်မြို့အနောက်တောင်ဘက်မှာရှိတဲ့အကြမ်းဖက်အဖွဲ့ဖွဲ့တွေပေါ်ဒီလအတွင်းတတိယအကြိမ်မြောက်လေကြောင်းကတိုက်ခတ်မှုဖြစ်ပါတယ်။အင်္ဂါနေ့ကတိုက်ခတ်မှုမှာတော့ IS သွေးကြ12ဦးသေဆုံးခဲ့ပြီးနောက်တစ်ခုမှာတော့10ဦးသေဆုံးခဲ့တယ်လို့ AFRICOM ကပြောပါတယ်။လီဘီးယားအစိုးရနဲ့ညှိနှိုင်းပြီးအခုလိုတိုက်ခတ်မှုတွေကိုလှုပ်ဆောင်ခဲ့တာဖြစ်ပြီးအပြစ်မဲ့လီဘီးယားပြည်သူတွေကိုအနေရပြုမဲ့အကြမ်းဖက်သမားတွေလီဘီးယားနယ်မြေထဲမခိုးလုံနိုင်ဖို့အခုလိုတိုက်ခတ်ခဲ့တာလို့ American ရေတပ်ဗိုလ်ချုပ် Hedy Buck ကပြောပါတယ်။လီဘီးယားနိုင်ငံအတွင်းလုံခြုံရေးအခြေအနေရုံရင်းပျက်စီးနေတာဟာ IS အဖွဲ့နဲ့ဆက်နွယ်နေတဲ့စစ်သွေးကြတွေလီဘီးယားနိုင်ငံတောင်ပိုင်းကအုပ်ချုပ်မှုကင်းမဲ့တဲ့ဒေသတွေအတွင်းဝင်ရောက်နိုင်စေခဲ့ပါတယ်။လီဘီးယားအစိုးရလက်အောက်ခံတပ်ဖွဲ့တွေနဲ့လီဘီးယားမျိုးသားစစ်တပ်ကောင်းဆောင် Khalifa Haftar ရဲ့တပ်တွေကြားတိုက်ခတ်မှုတွေဖြစ်ပေါ်နေခဲ့ပြီးတိုက်ပွဲတွေကြောင်းမြို့တော် Triple မြို့နဲ့အနီးအနားမြို့တွေမှာလူရာပေါင်းများစွာသေဆုံးခဲ့ရပါတယ်။မကြာသေးခင်ကလတွေအတွက်မှာလေပြားအရက်သားနဲ့စစ်သားတွေတိုက်ခိုက်တပ်ဖြတ်ခံခဲ့ရမှာ IS အဖွဲ့ကသူတို့ရဲ့လက်ချက်ဖြစ်ကြောင်းကြေညာခဲ့ပါတယ်ခင်ဗျာ
။ Direct from Washington The Voice of America The Away
စနေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုရဲမင်းထွန်းတို့ပြောပြပေးသွားကြတာပါရှင်။အခုနားဆင်ရမယ့်သတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့အရင်ဆုံးအမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာကျင်းပနေတဲ့ကုလထွေထွေညီလာခံဘက်ကမြန်မာပြည်ဆိုင်ရာအကြောင်းအရာတွေကိုစက်တိုက်နားဆင်ကြရမှာဖြစ်ပါတယ်။မကြခင်မှာမြန်မာကိုယ်စားလှယ်ဖွဲ့တက်ရောက်မိန့်ခွန်းပြောဖို့ရှိတဲ့84ချိန်မြောက်ကုလသမဂ္ဂထွေထွေညီလာခံကိုသတင်းယူဖို့ voa.wine.da ကိုကြကြော်သိမ့်နဲ့ကိုဝင်းခန့်မောင်တို့ရောက်နေကြပါတယ်။ဒီမတိုင်ခင်တခြားနိုင်ငံခေါင်းဆောင်တချို့ကမြန်မာပြည်အကြောင်းပြောကြဆိုကြတာတွေနဲ့ပတ်သက်လို့အသံလွှင့်ချိန်မတိုင်ခင်မှာပဲကိုကြကြော်သိမ့်ကိုဆက်သွယ်မေးမြန်းရမှာသူကအခုလိုစပြီးတော့ပြောပါတယ်။
ဟုတ်ကဲ့ပါအခုချိန်ထိမိန့်ခွန်းပြောသွားကြတဲ့ခေါင်းဆောင်တွေထဲမှာမြန်မာနိုင်ငံကအထူးပြင်းသောရခိုင်ပြည်နယ်နောက်ပိုင်းမှာဖြစ်ပျက်ခဲ့တဲ့အခြေအနေတွေဒုက္ခသည်တွေဖြစ်ပျက်သွားတဲ့အခြေအနေတွေစသဖြင့်အဲ့ဒီအခြေအနေရရက်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့အခုချိန်ထိတည်ထားသလောက်တော်တော်လေးပြောသွားတဲ့အထက်မှာတော့ဒီမလေးရှားဝန်ကြီးချုပ်ဒေါက်တာမဟာဒီယာမိုဟာမက်ပြောသွားတာရှိပါတယ်ပြီးတော့ယူနီဆာသမ္မတသူစီလိုဗမန်ယူလိုယူလို့လာပြောပါတယ်ဒီကနေ့ဆိုရင်ကျွန်တော်တို့ဘင်္ဂလားဒေ့ရှ်ဒီကနေ့ဆိုတော့အမေရိကန်မှာတောက်ကြနေဒီလေပဲစောင့်ပိုင်းမှာဆိုရင်ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ခါစီနာပြောတဲ့မိန့်ခွန်းထဲမှာလည်းပဲမြန်မာနိုင်ငံရခိုင်မြောက်ပိုင်းနဲ့နောက်ဘင်္ဂလားဒေ့ရှ်နိုင်ငံကလက်ခံထားတဲ့ဒုက္ခသည်တွေကြောင့်ပတ်သက်ပြီးတော့ပြောဆိုသွားတာရှိပါတယ်ဆိုတော့ကျွန်တော်တို့အကြမ်းအဖက်ရေပုံရအဖက်ပြောရမယ်ဆိုရင်တော့ဒီအထွေထွေညီလာခံမှာနိုင်ငံတကာကနိုင်ငံခေါင်းဆောင်တွေနိုင်ငံအကြီးအကဲတွေလာပြီးတက်ကြတဲ့အထွေထွေညီလာခံလို့နိုင်ငံတကာပွဲမျိုးမှာမြန်မာနိုင်ငံကအခြေအနေနဲ့ပတ်သက်ပြီးတော့အဲ့လားအထူးအလေးပေးပြီးတော့အားစိုက်ပြီးတော့ဒါတွေဖြည့်ရှင်းမရမယ်စသဖြင့်အဲ့လိုအပြင်းထန်ပြောဆိုသွားတာတွေရှိတယ်လို့ကျွန်တော်တို့ရေပုံရအဖြစ်ပြောလို့ရပါတယ်ကြ
။ဟုတ်အဲ့ဒီလိုပြောသွားတယ်ဆိုတော့ဒီဗမာဘက်ကကိုယ်စားလေးလည်းလာတက်နေတယ်ဆိုတဲ့အခါကျတော့သူတို့ဘက်ကရောဘလို့ပြန်ပြီးတော့တုံ့ပြန်မယ်လို့မျှော်လင့်ရပါလဲ
။ဟုတ်ကဲ့ခင်ဗျာစနေနေ့နေ့လေညနေစောပိုင်းဖြစ်မယ်ပေါ့။မာကိုယ်စားလေးအဖွဲ့ကောင်းဆောင်ပြည်ထောင်စုဝန်ကြီးဦးကျော်တင်ဆွေကမြန်မာနိုင်ငံကိုစားသူရင်းကြီးလာခံမှာမင်းကွန်ပြောပါလိမ့်မယ်။ဆိုတော့တခြားနိုင်ငံခေါင်းဆောင်တွေကပြောထားတာတွေရှိတဲ့အတွက်ဒီပြည်တော်စုဝင်ကြီးဦးကျော်တင်ဆွေအနေနဲ့လည်းမြန်မာနိုင်ငံဘက်ကလုပ်နေတဲ့ဟာတွေမြန်မာနိုင်ငံဘက်ကစောင့်ရွက်နေတာတွေဒီကနိုင်ငံတကာနဲ့ပူးပေါင်းစောင့်ရွက်နေတာတွေသတိရခြင်းဒီအခြေအနေတွေကိုသူ့ရဲ့မိန့်ခွန်းထဲမှာထည့်သွင်းပြောဆိုနေမယ်လို့ကျွန်တော်တို့ခန့်မှန်းရပါတယ်။ဒါကနိုင်ငံတကာရဲ့ဝေဖန်ချက်တွေကိုပြန်ပြီးတော့တုံ့ပြန်တဲ့တုံ့ပြန်ချက်မျိုးတွေကိုလည်းကျွန်တော်တို့ကြားကြရလိမ့်မယ်လို့ကျွန်တော်အဲ့လိုမျိုးပြောလင့်ထားပါတယ်ခင်ဗျာ။
ဟုတ်ကဲ့နောက်တစ်ခုကပေါ့နော်အခုလို့ကုလသမဂ္ဂထွေထွေညီလာခံကျင်းပပြီဆိုရင်ဒီညီလာခံနဲ့မဆိုင်ပေမဲ့လို့ဒီ site line ဟို events လေးတွေပေါ့နော်တဲမှာရောဗမာပြည်နဲ့ပတ်သက်လို့တခြားဘာအစီအစဉ်တွေရှိတယ်လို့ကြားမိပါလဲ
ကျွန်တော်တို့အခုသိထားတဲ့လောက်ကတော့လေဒီ United Nations Global Compact ဆိုတဲ့ကုလသမဂ္ဂလက်အောက်ခံဖွဲ့ကနေပြီးတော့ဒီကြီးမှုကျင်းပပြီးတော့ပေးတဲ့စုတစ်မျိုးပေါ့နော်အဲ့ဒါကတော့ဒီ2019ခုနှစ်Sustainable Development Goals ပေါ့ကျွန်တော်တို့ဒီလိုခိုင်မာတဲ့ကွန်ပျူတာရေးဆိုင်ရာအမှန်ချက်များနဲ့ပတ်သက်ပြီးတော့ရှေ့ဆောင်ဆောင်ရွက်သူတွေဆိုပြီးတော့နိုင်ငံကလူ10ယောက်ကိုပုဂ္ဂိုလ်10ယောက်ကိုရွေးချယ်ပြီးတော့စုပေးတာရှိပါတယ်။အဲ့ဒီအထက်မှာမြန်မာနိုင်ငံကဒီရွှေတောင်ညိုကြီးကုမ္ပဏီလီမိတက်ကိုပူးတွဲတည်ထောင်သူတူဖြစ်တဲ့ဦးစောရဲနောင်လည်းပဲစ စုရရှိမှုတူအနေနဲ့ဒီမှာစုကိုလက်ခံရယူကိုရောင်းနေပါတယ်ပူဇော်ရဲနောက်နဲ့လည်းပဲကျွန်တော်တို့ BOE အနေနဲ့တွေ့ဆုံမြန်ဖို့စီစဉ်ထားတာရှိပါတယ
်ဟုတ်ကဲ့လုံခြုံရေးအခြေအနေရောဘယ်လိုရှိပါလဲဒီကုလသမဂ္ဂထွေထွေညီလာခံမှာကမ္ဘာခေါင်းဆောင်တွေအစုံလာရောက်နေတယ်ဆိုတဲ့အခါကျတော့ညူရောက်ရဲ့လုံခြုံရေးအခြေအနေကိုလည်းပြောပြပေးပါဦ
းကျွန်တော်ဒီကုလသမဂ္ဂထွေထွေညီလာခံကိုလာပြီးတော့ပြည်တော်မျိုးမှာလာပြီးတော့တင်ယူလာဒီအချိန်နဲ့ဆိုရင်ကျွန်တော်၃ချိန်ထက်မနည်းရှိပါပြီဒီနေ့လုံခြုံရေးကခါတိုင်းနှစ်တွေထက်ကိုလုံခြုံရေးပို့ပြီးတော့တင်းကျပ်တဲ့ဘောမျိုးကျွန်တော်တွေ့ရပါတယ်ခါတိုင်းလည်းပဲဒီကုလသမဂ္ဂထွေထွေညီလာခံကျင်းပတဲ့ကာလမှာညောင်မျိုးပဝင်းကျင်းမှာရဲအင်အားပူချထားတာတခါလမ်းအတော်များများကိုဒီကုလသမဂ္ဂအဆောက်အဦးရှိတဲ့နေရာရဲ့ဘေးပတ်ဝန်းကျင်ခက်လန်းလန်းကလမ်းအတော်များများကိုပိတ်ထားတာအဲ့ဒါမျိုးတွေကျွန်တော်ကြုံခဲ့ရပါပါတယ်ဒါပေမဲ့ဒီနှစ်ကတော့အဲ့ထက်ကိုပို့ပြီးတော့လမ်းပိတ်တာလည်းပိုများပါတယ်ရဲလုံချုံရင်အင်အားလည်းပို့ပြီးတော့ချထားတဲ့ဘောမျိုးကျွန်တော်တွေ့ရပါတယ်ထုံပြီးတော့ပြောရမယ်ဆိုရင်တော့ဒီကနေ့ဒီနှစ်ကျင်းပတဲ့ကုလသမဂ္ဂထွေထွေညီလာခံကာလအတွင်းမှာမြို့မြို့မှာလူလူကြီးကခါတိုင်းထက်ကိုပို့ပြီးတော့တင်းတင်းကျပ်ကျပ်နဲ့ဂယုတစိုက်ဆောင်ရွက်နေတဲ့သဘောမျိုးကိုကျွန်တော်တွေ့နေရပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုကျော်သိရင်ကျေးဇူးတင်ပါတယ်နော်နောက်ဟိုသတင်းအထူးရှိတယ်ဆိုရင်လည်းလှမ်းပြီးတော့ပြောပါအောင
်ဟုတ်ကဲ့ပါခင်ဗျာ
ကုလသမဂ္ဂထွေထွေညီလာခံမှာသတင်းယူဖို့ရောက်နေတဲ့ကိုကျော်ကျော်သိန်းကိုဆက်သွယ်မေးမြန်းထားတာဖြစ်ပါတယ်ရှင်ဒီသတင်းနဲ့တဆက်တည်းပဲအခုတန်လွှင့်ချိန်မတိုင်ခင်မှာပဲရိုဟင်ဂျာဒုက္ခသည်တွေမြန်မာနိုင်ငံမှာအတူရှင်တွဲနေနိုင်အောင်လုပ်ပေးဖို့စန္ဒမြန်မာအစိုးရမှရှိကြောင်းပြသဖို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိခ်ဟာစီနာကပန်ကြားလိုက်ပါတယ်ရိုဟင်ဂျာပြည်ထနာကိုငြိမ်းချမ်းစွာနဲ့ရည်ရှိအတွက်ဖြည့်ရှင်ဖို့အချက်၄ချက်ကိုလည်းဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ကဒီအမေရိကန်စန်ဒေါ်ချိန်တောက်ကြနေ့မှာပဲကုလသမဂ္ဂထွေထွေညီလာခံမှာတင်ပြသွားခဲ့တာပါအဲ့ဒီညီလာခံမှာပဲတရုတ်နိုင်ငံဂျာယီဝန်ကြီးဝမ်ယီကတော့ရိုဟင်ဂျာတွေဌာနေပြန်ရေးအတွက်လက်တွေ့ကြတဲ့အကူအညီတွေပေးဖို့ပြောခဲ့ကြတာပါအပြည့်စုံကိုဒေါက်ခင်မျိုးသက်ကပြောပြပေးပါအောင်ရှင
်ဟုတ်ကဲ့ပါမခွန်ညိုနယူးယောက်မှာကျင်းပနေတဲ့84ချိန်မြောက်ကုလသမဂ္ဂအထွေထွေညီလာခံမှာစက်တင်ဘာ29တောက်ကြနေ့ကဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိခ်ဟာစီနာကရိုဟင်ဂျာတွေဌာနေပြန်ပို့ရေးနဲ့ပတ်သက်ပြီးတော့ရေရှည်အတွက်ဖြည့်ရှင်းဖို့အချက်၄ချက်ပါတဲ့အဆိုပြုချက်ကိုတင်ပြခဲ့တာပါ
Today, I would like to reiterate some of the proposals. First, Myanmar must manifest clear political will supported by concrete actions for sustainable return.
ရင်းတော့ကတင်ပြခဲ့တယ်လို့ပဲဒီကနေ့ချက်ကျွန်မထပ်ပြီးတော့တင်ပြချင်ပါတယ်ပထမအချက်အနေနဲ့ရိုဟင်ဂျာတွေမြန်မာအတိုင်းဝိုင်းနဲ့ရေရှည်အတူရှင်တွဲနေထိုင်ရေးအတွက်နိုင်ငံရေးအရာဆန္ဒရှိကြောင်းမြန်မာဘက်ကရှင်းရှင်းလင်းလင်းပြသပြီးခိုင်ခိုင်မာမာလှုပ်ပြဖို့ပါလို့စကပြန်ကနေတဆင်ပြောဆိုသွားတာပါဒုတိယချက်ကတော့ရိုဟင်ဂျာတွေကြားမှာယုံကြည်မှုတိစောက်ပေးဖို့အတွက်ခွဲခြားဆက်ဆံမှုတွေမလုပ်ဘဲခွဲခြားတဲ့ဥပဒေတွေဖျက်သိမ်းဖို့နဲ့ရခိုင်မြောက်ပိုင်းကိုရိုဟင်ဂျာကိုယ်စားလှယ်တွေတောရောက်ကြီးစုခွင့်ပေးဖို့ဖြစ်ပါတယ်တတိယအချက်အနေနဲ့ကတော့ရိုဟင်ဂျာတွေရဲ့လုံခြုံစိတ်ချရာရေးကိုအားမခံဖို့ရခိုင်ပြည်နယ်တွေကနိုင်ငံတကာအဖွဲ့တွေအရက်ဖက်စောင့်ကြည့်ရေးတွေချထားပေးဖို့ဖြစ်ပြီးစရုပ်ထအချက်ကတော့နိုင်ငံတကာအတိုင်းဝိုင်းနေနဲ့ရိုဟင်ဂျာပြည်ထနာရဲ့အကြောင်းရင်းကိုထုတ်ဖော်ပြောဆိုပြီးကျူးလွန်သူတွေပြစ်ဒဏ်ခံရစေဖို့အတွက်လှုပ်ဆောင်ပေးဖို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိခ်ဟာစီနာကပြောကြားခဲ့တာဖြစ်ပါတယ်ရိုဟင်ဂျာဒုက္ခသည်တွေဟာမြန်မာနိုင်ငံမှာလုံခြုံမှုလွတ်လပ်မှုတွေမရှိတဲ့အတွက်မပြန့်နှံ့ကြတာဖြစ်ပြီးဒါကိုနိုင်ငံတကာအတိုင်းအဝန်းကနားလည်ဖို့လဲပန်ကြားခဲ့တာပါရိုဟင်ဂျာဒုက္ခသည်ပြဿနာဟာဘင်္ဂလားဒေ့ရှ်နိုင်ငံအတွက်ဆိုးဆိုးဝါးဝါးတက်ရောက်မှုရှိနေတာမို့ဒီဒုက္ခသည်ပြဿနာကိုနိုင်ငံတကာကဝိုင်းဝန်းဖြေရှင်းပေးကြဖို့လဲဝန်ကြီးချုပ်ဟာစီနာကပြောကြားခဲ့ပါတယ်82ချိန်မြောက်ကုလသမဂ္ဂအထွေထွေညီလာခံတုန်းကတော့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ကအချက်၅ချက်ပါအဆိုပြုချက်ကိုတင်သွင်းခဲ့တာဖြစ်ပြီးအဲ့ဒီထဲမှာရခိုင်ရေးဖြေရှာတဲ့ကိုဖီအန်ကွန်ရှင်အကြံပြုချက်တွေကိုအပြည့်အဝအကောင့်ထဲပေါ်ပေးဖို့ပြင်ရခိုင်ပြည်နယ်ထဲမှာကုလသမဂ္ဂနဲ့တွဲပြီးအရက်ဖက်ကစောင့်ကြည့်နိုင်တဲ့ဘေးကင်းတဲ့ဇုန်တစ်ခုဖန်တီးပေးဖို့ပါပန်ကြားခဲ့တာပါ။ဒါပြင်ရခိုင်ပြည်နယ်တွင်အကြံဖက်မှုတွေရဆိုင်ဖို့ကုလသမဂ္ဂအတွင်းမှုချုပ်ကမြန်မာနိုင်ငံနဲ့အချက်လက်ရှာဖွဲ့ချက်ချင်းဆီလို့ဖို့နဲ့ရိုဟင်ဂျာတွေနေရပြန်ရေးလှုပ်ဆောင်ဖို့ပါပါဝင်ပါတယ်။နိုင်ဆက်84ချိန်မြောက်ကုလသမဂ္ဂအထွေထွေညီလာခံကြီးမှာပဲမလေးရှားဝန်ကြီးချုပ်မဟာသီယာမိုဟာမက်ကတော့ကမ္ဘာတလွှားပြဿနာတွေထဲမှာအိုးအိမ်ပြောင်းရွှေ့အခြေချသူတွေရဲ့အခြေအနေဟာတိတ်ကိုဆိုးဝါးနေကြောင်းနဲ့ဒီထဲမှာရူဟင်ဂျာရဲ့အခြေအနေကအဆိုးဆုံးဖြစ်ပြီးကုလသမဂ္ဂကအရေးယူဆောင်ရွက်ဖို့ပြက်ကွက်နေတယ်လို့ဝေဖန်ခဲ့ပါတယ
် Mr. President I must again refer to the fate of the Rohingyas in Myanmar.Many colonies of the west
တဘာပတိကြီးခင်ဗျာဒီကိစ္စနဲ့ပတ်သက်ပြီးမြန်မာနိုင်ငံကရိုဟင်ဂျာတွေကိုဥပမာပေးပြီးပြောချင်ပါတယ်အနောက်နိုင်ငံတွေရဲ့ကိုလိုနီဖြစ်ခဲ့တဲ့နိုင်ငံအများပြားဟာလွတ်လပ်ရေးရသွားတဲ့အခါမှာသူတို့နိုင်ငံသားမဟုတ်သူတွေကိုမောင်းထုတ်လို့လက်ရှိကြပါတယ်ဒီအထက်မှာမြန်မာနိုင်ငံလောက်ဆိုးဝါးတဲ့ နိုင်ငံတော့မရှိပါဘူးလို့မလေးရှားဝန်ကြီးချုပ်ကပြောတော်တာပါဒီလိုရက်ဆက်မှုတွေကိုဟန့်တားဖို့အတွက်အကူအညီကင်းမဲ့နေတာဟာကုလသမဂ္ဂရဲ့စွမ်းအားနဲ့လှုပ်ဆောင်နိုင်မှုကိုရောပါစေတာပဲလို့လည်းဝေဖန်ခဲ့ပါတယ်ဒီတောက်ကြတဲ့ကုလသမဂ္ဂအထွေထွေညီလာခံမှာပဲတရုတ်နိုင်ငံတော်ကောင်စီဝင်ဖြစ်တဲ့တရုတ်နိုင်ငံခြားရေးဝန်ကြီးဝန်ကြီးကတော့ရိုဟင်ဂျာတွေထားနေပြန်ရေးအတွက်လက်တွေ့ကျတဲ့အကူအညီတွေပေးဖို့တောင်းဆိုခဲ့ပါတယ်
Myanmar and Bangladesh, with the mediation efforts of China, have reached a new common understanding on accelerating the work for the return of displaced.
တရုတ်နိုင်ငံခြားရေးဝန်ကြီးဝန်ကြီးကဘာသာပြန်ကနေတဆင့်ပြောသွားတာပါ။အိုးအိမ်ပြောင်းရွှေ့နေထိုင်ကြသူတွေဌာနေပြန်ရင်းနဲ့ပတ်သက်ပြီး Bangladesh နဲ့ Myanmar တို့ကြားလှုပ်ဆောင်နေမှုမှာတရုတ်ရဲ့ဂျားဝင်ဆောင်ရွက်ပေးခဲ့မှုကြောင့်အခုနှစ်နိုင်ငံကြားဘုံသဘောတူညီမှုအသစ်တွေရခဲ့ကြောင်းဒီကိစ္စအောင်မြင်အောင်လှုပ်ဆောင်နေတာဟာတိတ်မလွယ်လာကြောင်းဒါပေမဲ့ပြဿနာအတွက်အပြည့်မရဘူးဆိုပြီးဘာမှမလုပ်ဘဲစောင့်နေမယ်ဆိုရင်လူသားချင်းစာနာမှုဆိုင်ရာအခြေအနေတွေပိုဆိုးလာမှာဖြစ်ပြီးတော့ရခိုင်ရင်းနဲ့ပတ်သက်ပြီးနောက်ဆုံးအပြေရှားနိုင်မှုအတွက်လက်တွေ့ကြလှုပ်ဆောင်မှာဒါဌာနေပြန်ဖို့ရေးအတွက်အခြေအနေတွေဖြစ်လာမယ်လို့ပြောပါတယ်။ဒါကြောင့်ကုလသမဂ္ဂအဖွဲ့အစည်းတွေအပါဝင်သက်ဆိုင်ရာအဖွဲ့အစည်းအသီးသီးကဒီလုပ်ငန်းစဉ်နောက်မပြောင်းမနဲ့ရှေ့ဆက်သွားအောင်ပါဝင်ကူညီရမှာဖြစ်ကြောင်းလည်းပြောတိုက်တွန်းပြောကြားခဲ့တာပါ။ရွင်ကြားဆိုတဲ့အတုံးနှုံးကိုလက်မခံတဲ့မြန်မာအစိုးရကတော့ဒုက္ခသည်တွေကိုပြန်ပြီးလက်ခံမယ်လို့ပြောကြားထားတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ရောကုလသမဂ္ဂအဖွဲ့အစည်းတချို့နဲ့ပါလက်တွဲပြီးဆောင်ရွက်နေတာလည်းဖြစ်ပါတယ်မှတ်ခွန်းညီ
။ကောင်းပါပြီရှင်။ရိုဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေကတချို့ကတော့မြန်မာပြည်ဘက်ကိုပြန်လာနေကြပေမဲ့တချို့ကလည်းအခြေခံလူခွင့်ရေးတွေမရလို့ပြန်ကျင်ပေမဲ့မပြန်ဘူးလို့ပြောနေကြတဲ့သူတွေလည်းရှိပါတယ်။ဒီအကြောင်းကိုတော့မဆုမွန်ကဆက်ပြီးတော့ပြောပြပေးပါမယ်ရှင်
။ဘင်္ဂလားဒေ့ရှ်ရောက်သိမ်းနဲ့ချီတဲ့ဒုက္ခသည်တွေထဲမှာလည်းမြန်မာနိုင်ငံကိုပြန်လို့သူတွေရှိနေကြပါတယ်။ဒါပေမဲ့လည်းနေရပြန်တဲ့အခါမှာသူတို့အတွက်လုံခြုံမှုနဲ့အခြေခံအခွင့်အရေးတွေရဖို့လည်းတောင်းဆိုနေကြတာပါ။မော်နော့မြို့နယ်ကနေအခုခါမှာတော့မိသားစုဝင်12ယောက်နဲ့အတူဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇားကကုတုပလောင်ဒုက္ခသည်စခန်းမှာနေထိုင်တဲ့ရိုဟင်ဂျာဒုက္ခသည်တဦးဖြစ်တဲ့ဆူရက်အလန်ကတော့စခန်းထဲမှာမပြည့်မစုံနေထိုင်နေရတယ်လို့ VOA ဘင်္ဂလားဒေ့ရှ်ဌာနကပြောပါတယ်။ဒီအတွက်လည်းသားသမီးတွေရဲ့ရှေးရေးဟာစိတ်ပူစရာကောင်းတယ်လို့ပြောခဲ့တာပါ။အာ
နန်ဆူတလန်အာနဟောဘဇရယာသင်ရဆူရီအာနေဘမန်ဟွန်ဖရာမမပိုကရဝါဘူး
ကျန်းကျန်းနဲ့ပညာသင်ပေးတာမျိုးမရှိတဲ့အတွက်ကျွန်တော်တို့ကလေးတွေရဲ့အနာဂတ်ဟာတနေ့တဲ့တစ်နေ့ပျက်စီးလာနေပါတယ်။ဒါကြောင့်လဲဒီစကန်နေမှာတစ်စက္ကန့်လေးတော့မနေကျင်တော့ပါဘူး။ကျွန်တော်တို့ရဲ့နိုင်ငံသားခွင့်ရေးဘေးကင်းလုံခြုံမှုတွေသာရှိမယ်ဆိုရင်ကျွန်တော်တို့ချက်ချင်းပြန်မှာပါ။
2019ဩဂုတ်လထဲမှာတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့လုံခြုံရေးကင်းစခန်းတွေကိုစီးနင်းတိုက်ခိုက်ခဲ့တဲ့ ARS ရိုဟင်ဂျာအစွန်းရောက်အုပ်စုကိုမြန်မာစစ်တပ်ကလိုက်လံရှင်းလင်းရာကနေတိမ့်နဲ့ချီတဲ့ရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြတာပါမြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုတရားဝင်လက်မခံပေမဲ့ဒုက္ခသည်တွေပြန်လည်လက်ခံမှုအတွက်ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ရောဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံ UNHCR နဲ့ပါတီးခြားသည့်သဘောတူညီချက်တွေကိုလက်မှတ်ရေးထိုးထားတာပါဒါပေမဲ့လည်းဒုက္ခသည်နေရပြန်ဖို့ရေးနှစ်ကြိမ်တိုင်စီစဉ်ခဲ့တာတွေမအောင်မမြင်ဖြစ်ခဲ့ပြီးတော့နောက်မှာတော့အပြန်အလှန်အပြစ်တင်တာတွေလည်းရှိခဲ့ပါတယ်ရိုဟင်ဂျာဒုက္ခသည်ဆူရက်အလန်ကတော့အခြေခံအခွင့်အရေးတွေနဲ့တရားမျှတမှုတွေရရှိမှသာနေရပြန်ဖို့ဆုံးဖြတ်ထားတယ်လို့ပြောပါတယ်ဒီနေရာ
တော့ဒုက္ခသည်တွေအားလုံးသူ
စတင်မျိုးပြန်မှုကျွန်တော်တောင်းဆိုထားတာတချို့ရှိပါတယ်ဒါတွေကတော့နံပါတ်1နိုင်ငံသားခွင့်ရေးပြန်လည်ရရှိရေးနံပါတ်2ဘေးကင်းလုံခြုံရေးနံပါတ်3ကုလသမဂ္ဂလုံခြုံရေးတပ်ဖွဲ့နံပါတ်4ကတော့ကျွန်တော်တို့ပေါ်ရာဇဝတ်မှုတွေကျူးလွန်ခဲ့သူတွေကိုဥပဒေနဲ့ညီအရေးယူဖို့နဲ့နှစ်နာဆုံးရှုံးခဲ့ရတာတွေကိုအယောပေးဖို့ဖြစ်ပါတယ်
ကုလသမဂ္ဂရဲ့ခံမှန်းချက်အရ2019ခုနှစ်မှာတော့နောက်ထပ်ရောက်လာသူတွေနဲ့ပါဆိုရင်အခုခါမှာ6သိန်းကျော်အထိရှိနေတဲ့ဒုက္ခသည်တွေနေရပြန်ရေးမရေမရာဖြစ်နေချိန်မှာပဲဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်တွေကိုတတိယနိုင်ငံတွေကလက်ခံမှုဆန္ဒရှိမရှိသဘောထားမေးမြန်းတာတွေလည်းရှိနေပါတယ်ဒုက္ခသည်အရေးဖြေရှင်းမှုနည်းလမ်းတစ်ခုကတော့တခြားနိုင်ငံတစ်ခုခုကလက်ခံမှုလမ်းဖွင့်ထားကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးဒေါက်တာအက်အဗ်ဒူမိုမန်ကဒီသတင်းမှတ်ထဲမှာပဲနယူးယောက်မြို့မှာကျင်းပနေတဲ့ကုလသမဂ္ဂနှစ်ပတ်လည်အထွေထွေညီလာခံအတွင်းမှာသတင်းထုတ်တွေကိုပြောခဲ့တာပါ။ဒါပေမဲ့လည်းဒုက္ခသည်တွေကိုအလုံးအရင်းနဲ့လက်ခံမှုထက်လူကြားကောက်လောက်အောင်မပြောပါလောက်တဲ့အရေးအတွက်လောက်ကိုသာလက်ခံမှုပြောဆိုနေတဲ့နိုင်ငံတချို့သာရှိနေသေးတယ်လို့လည်းပြောဆိုခဲ့ပါတယ်ရှင်။
မဆုမုံပြောပြသွားတာပါရှင်အခုတော့အာဖရိကရဲ့နိုင်ငံရေးဖြစ်စဉ်တွေပေါ်မှာဘလို့စကလုံးတွေတုံးပြီးတော့ပြောကြသလဲဆိုတာကိုလည်းနားဆင်ကြရပါမယ်အာဖရိကနိုင်ငံရေးဖြစ်စဉ်တစ်လျှောက်လုံးကိုကြည့်မယ်ဆိုရင်အာဂရိလိုက်စားမှုတွေနဲ့ဗျံပရာဖြစ်မှုကြီးတွေဖ ချစ်မှုတွေချီတာမဟုတ်ဘဲဒီထက်ပိုပြီးတော့စိတ်ဝင်စားစရာကောင်းတာတွေလည်းရှိပါသေးတယ်။အာဖရိကတိုက်သားတွေဟာနိုင်ငံရေးဖြစ်ပေါ်တိုးတက်မှုတွေကိုထုတ်ဖော်ပြောဆိုရမှာစကလုံးပြောင်ပြောင်နဲ့တခါတရံမှာရီမောစရာစကားစုလေးတွေကိုလည်းသုံးပြီးတော့ပြောတတ်ကြပါတယ်။ Oxford University Press ကထုတ်တဲ့internet online ပေါ်ကအာဖရိကနိုင်ငံရေးအဘိဓာန်ကတော့ဒီလိုစကားလုံးနဲ့စကားစုလေးတွေကိုစူးစမ်းပြီးတော့အထိပယ်ဖော်ပြထားပါတယ်။ VOA သတင်းတောက်မိုဟာမက်ယူဆုဖ်ရဲ့သတင်းပေးပို့ချက်ကိုကိုရဲမင်းထွန်းကပြောပြမှာပါရှင်
။အာဖရိကတိုက်သားတွေဟာသူတို့ဘဝတွေအပေါ်အကောင်အဆိုးဩဇာတက်ရောက်လေးရှိတဲ့နိုင်ငံရေးဖြစ်ပေါ်တိုးတက်ပြောင်းလဲမှုတွေကိုသူတို့ရဲ့နေ့စဉ်ဘဝအတုံးစကားလုံးလေးတွေနဲ့ခိုင်းနိုင်ပြီးပုံဖော်ပြောဆိုကြပါတယ်။နိုင်ဂျီးရီးယားနိုင်ငံမှာဇုံနယ်မြေတတ်မှတ်ခြင်းဇုံနင်းဆိုတာကဒီမှာလိုအဆောက်အဦတွေကိုအခြေခံပြီးနယ်မြေတွေတတ်မှတ်တာမဟုတ်ပါဘူး။နိုင်ဂျီးရီးယားနိုင်ငံတောင်ပိုင်းနဲ့မြောက်ပိုင်းကြားအာနာခွဲဝေထားမှုကိုဆိုလိုတာပါ။ကင်ညာနိုင်ငံမှာတော့တမရပြည်နယ်အုပ်ချုပ်ရေးမှုနဲ့လွှတ်တော်အမတ်၃ရောက်စလုံးကိုစုပြီးမဲပေးဖို့ဆွဲတဲ့ပါတီကိုကုတ်အင်းကြီးဝစ်စကုတ်နဲ့ဘောင်းမီ၃မျိုးစလုံးပါတဲ့ 3 piece suit အနောက်တိုင်းဝတ်စုံလို့ကင်ညာသားတွေကခေါ်ကြပါတယ်။ဒီလိုစကားလုံးလေးတွေအသုံးပြတဲ့ဘာသာစကားအတွက်အမိန့်တခုတော့လိုပါတယ်လို့ Oxford ကျောင်းသား Saeed Hosseini ကဆိုပါတယ
် We thought that you would give us an opportunity to basically shine a light on the diversity of words and diversity
Africa နိုင်ငံကြီးကလာတဲ့အမျိုးပေါင်းစုံလင်တဲ့စကားလုံးနဲ့သူတို့ရဲ့အဓိပ္ပာယ်တွေကိုရှင်းရှင်းလင်းလင်းနဲ့လွယ်လွယ်ကူကူနားလည်အောင်လုပ်ပေးနိုင်မဲ့အခွင့်အရေးတရားပေါ်ပေါက်လာတာပဲလို့ကျွန်တော်ထင်ပါတယ်ဒီစကားလုံးတွေဟာအင်းနဲ့အားနဲ့နိုင်ငံရေးမှာပြောင်းလဲနေရတွေကိုလှစ်ဟပုံဖော်ထားတာပါအခုခေတ်အာဖရိကမှာမကြာခဏအသုံးပြုနေကြတာဖြစ်ပေမဲ့ဒီစကားလုံးတွေကိုရန်ဖန်ရန်ခါလူတွေကအမှတ်တမဲ့ဖြစ်နေကြပါတယ်ဒီစကားလုံးတွေတဲ့အတိတ်ပဲတွေအများကြီးရှိတာကြောင့်ဒါတွေကိုဆင်းလင်းပေးဖို့အခွင့်အရေးတရားဖြစ်တယ်လို့မြင်ပါတယ်ဥပမာဝမ်ပိုက်ထဲကအခြေခံအဆောက်အုံ stomach infrastructure ဆိုတဲ့စကားလုံးလိုဟာမျိုးကအခုခေတ်ပြိုင်နိုင်ငံရေးကိုလူတွေဘလို့လုံနေကြသလဲဆိုတာကိုနားလည်နိုင်ဖို့အထောက်အကူပေးမှာပါ
One Bite Tech ကအခြေခံအဆောက်အုံ Stomach Infrastructure ဆိုတဲ့စကားလုံးကိုနိုင်ဂျီးရီးယားနိုင်ငံ2015ခုနှစ်ရွေးကောက်ပွဲမှာနိုင်ငံရေးသမားတစ်ယောက်ကစတင်ခဲ့တာပါသူကမဲဆန္ဒရှင်တွေကိုဖွံ့ဖြိုးတိုးတက်ရေးဆိုတဲ့စကားလုံးမျိုးပြောမဲ့အစားတသားဟင်းနဲ့ထမင်းပေးမယ်လို့ကတိပေးခဲ့ပြီးရွေးကောက်ပွဲမှာအနိုင်ရခဲ့တာပါပြည်နေနိုင်ငံမှာတော့ပါတီတစ်ခုကနေနောက်တစ်ခုကိုပြောင်းတဲ့နိုင်ငံရေးသမားတွေကို transhumans လို့ခေါ်ပါတယ်။တရိတ်ဆန်တွေစကြက်တစ်ခုကနေနောက်တစ်ခုကိုပြောင်းတဲ့အလေးထားကိုဖော်ပြတဲ့အသုံးအနှုန်းပါ။ဂါနာနိုင်ငံမှာတော့ပါတီတစ်ခုကလာတဲ့သမ္မတနဲ့တခြားပါတီကလွှတ်တော်အမတ်ကိုထောက်ခံရင် scan net blouse style မဲပေးတာလို့ခေါ်ပါတယ်။နောက်ကညာအသုံးအနှုန်းလေးတစ်ခုကတော့စစ်ဆက်ဆွေးနွေးရေး democracy negotiated democracy ပါ။အဓိပ္ပာယ်ကရွေးကောက်ပွဲမလုပ်ခင်ကတည်းကအဖွဲ့အစည်းတွေအကြားအာဏာခွဲဝေဖို့စီစဉ်ညှိနှိုင်းထားတာကိုဆိုလိုတာဖြစ်ပါတယ်။အာဖရိကဘာသာစကားကျွမ်းကျင်သူကီမာနီအန်ဂျိုဂူကလူတွေနေရာတကာမှာဒီလိုစကားလုံးလေးတွေဖန်တီးအသုံးပြုနေတာကိုဝေါ်ဟာရချက်တွင်တာလို့ပြောပါတယ်
။ It brings in a certain playfulness in our politics, a certain humor, a certain ingenuity.A certain relaxation of atmosphere and normalization
ဒါကျွန်တော်တို့နိုင်ငံကြီးမှာမြူးမြူးကြွကြွဖြစ်လာစေသလိုတချို့ရဲစရာမောစရာတွေတချို့ညံကူမြူးစရာတွေစိတ်ဖြည်စရာပတ်ဝန်းကျင်အခြေအနေတွေဖြစ်လာစေပါတယ်ဒါတွေကြောင့်နိုင်ငံကြီးနဲ့လူတွေရဲ့နေတူတူဝါအတွေ့အကြုံတွေနဲ့သိဝေးกว่าမနေတော့ဘူးပေါ့
အဲ့ဒီနိုင်ငံကြီးအသုံးအနှုန်းတွေပါတဲ့ Oxford Arbiter မှာလွန်ခဲ့တဲ့နှစ်ပေါင်း30ကျော်ကအာဖရိကတိုက်မှာပါတီစုံဒီမိုကရေစီကျင့်သုံးခြင်းကစလို့လူတွေတွင်တွင်ကြဲကြဲသုံးနေတဲ့စကားလုံးပေါင်း350ပါရှိပါတယ်။အရင်စကားလုံးအဟောင်းတွေကိုလူတွေမသုံးကြတော့ဘဲလူတွေကပဲစကားလုံးအစ်စ်တွေကိုဖန်တီးပြီးနိုင်ငံရေးကိုဝေဖန်နေကြတာနဲ့အတူဒီ Oxford Arbiter ပါစကားလုံးအသုံးအနှုန်းတွေဟာလည်းအချိန်နဲ့အမျှပြောင်းလဲနေဦးမှာဖြစ်ကြောင်းကင်ညာဝန်ကြီးချုပ်ဟောင်း Raila Odinga ကပြောကြောင်းပါ
ကိုရမင်းထွန်းပြပြသွားတာပါရှင် VOE ရဲ့စနေနေ့မနက်ခင်းအစီအစဉ်တွေကိုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင
် VOE မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ညနေခင်းအစောပိုင်း 6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ VOA American တန်ကစနေမနက်ခင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီထိလိုင်းဒိုမီတာ24 40 51လိုင်းလမီတာ190 kHz 1595တို့ကနေနားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လဲထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါရဲ့ရှင်။အခုဒုတိယပိုင်းမှာတော့ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်ချောင်းကောက်နှုတ်ချက်တွေ American Indian သုံးအင်္ဂလိပ်သင်ကန်းစာနဲ့အတူအမျိုးသမီးကန္တာမှာနားဆင်ကြရမှာက
ဒီနေ့ဒီပြညာမရခဲ့လို့ရှိရင်တသက်လုံးဘယ်တော့မှသိချင်းဆောင်မှာမဟုတ်ဘူးဆိုတာတည်တဲ့တခြားမလို့ဘာပဲဖြစ်ဖြစ်ဆိုပညာရေးကိုပဲဦးစားပေးပြီးသူများကို
American ကိုလာရောက်အခြေချရင်အခက်အခဲတွေကြားကပညာရေးစုံကန်းတိုင်အောင်ကြိုးစားသင်ယူခဲ့တဲ့ချင်းတိုင်းရင်သူမိုင်နဲ့ဆက်သွယ်မေးမြန်းထားတာကိုနားဆင်ကြရမှာပါအခုအရင်ဆုံးတော့ကမ္ဘာသတင်းတွေထဲမှာရေးသားနေကြတဲ့မြန်မာပြည်ကြောင်သတင်းဆောင်ပါတွေကိုမူလဆောင်ပါရှင်တွေရဲ့အာဘော်မပြည့်မတ်ဤတန်စင်နဲ့တူကောက်နှုတ်တင်ပြပေးထားပါတယ်နားဆင်ကြရအောင်ပါရှင်
ဇော်ဂျီကနေယူနီကုတ်ပြောင်းလဲတာကြောင့်နောက်ဆုံးမှာတော့မြန်မာဒီဂျစ်တယ်လောကကလည်းခင့်မိတော့မယ်ဆိုတဲ့ခေါင်းစဉ်နဲ့ AFP သတင်းဆောင်မတစ်ပုဒ်ကိုစက်တင်ဘာလ29ရက်နေ့မှာဖတ်ရပါတယ်။ Google Maps မြေပုံလမ်းညွန်သုံးတာကအစ Wikipedia သုတဆုံဆိုင်မျက်နှာတွေမှာမြန်မာလူရှာဖို့ပိုလွယ်လာစေမယ့် Mobile Phone နဲ့ Online ဆက်သွယ်ရေးစနစ်ကမ္ဘာတစ်ဝှမ်းမှာတပြေးတည်းသုံးနိုင်တဲ့ Unicode Computer စနစ်ကိုတည်ယဝင်သုံးတော့မယ်လို့ရေးသားထားတာပါ။Unicode စနစ်ကိုပြောင်းလိုက်တာကမြန်မာဒီဂျစ်တယ်လောကအတွက်အကျိုးများမယ်ဆိုပေမဲ့လည်းကူးပြောင်းစဲကာလမှာတော့အခက်အခဲပဲရှိနိုင်တယ်လို့ဤပညာကျွမ်းကျင်သူတွေကသတိပေးထားတဲ့အကြောင်းရေးထားပါတယ်။ Unicode စနစ်ကိုစပြီးတော့အသုံးပြုတဲ့နေရာမှာမြန်မာကနောက်ကျနေတယ်လို့ဆိုပါတယ်။ Unicode စနစ်ထည့်မထားခင်တုန်းကဆိုရင်အသုံးပြုနေကြဇော်ဂျီစနစ်နဲ့ရေးထားတဲ့မြန်မာစလုံးတွေကိုအပြင်လူတွေကဖတ်လို့မရပါဘူး။အတိတ်ပဲဖော်မရတဲ့သင်္ကေတအနေနဲ့ပဲတွေ့ရတာကြောင့် website internet စာမျက်နှာတွေမှာလည်းတိကျဖတ်လို့မရဘာသာပြန်တာတွေနဲ့အတန်နဲ့အမိန့်ပေးလို့ရတဲ့ software တွေမှာလည်းမြန်မာလိုသုံးလို့မရပဲဖြစ်နေကြတာလို့ဆိုပါတယ်။အော်တိုဘားလာတရက်နေမှာ Unicode စနစ်အစ်ကိုမြန်မာကတရားဝင်စတင်သုံးဆွဲတဲ့နေ့ဖြစ်တဲ့အတွက် UD လို့သတ်မှတ်ကြပါတယ်။တရက်နေ့နောက်ပိုင်းကစပြီးတော့အစိုးရရုံးတွေဆက်သွယ်ရေးနည်းပညာကုမ္ပဏီတွေဗန်တွေနဲ့သတင်းဌာနတွေမှာ Unicode ကိုမဖြစ်မနေသုံးဖို့ဥပဒေချမှတ်ထားတာဖြစ်ပါတယ်။စစ်ဆေးရလက်ထက်တုန်းကတီးခြားဖြစ်နေတဲ့မြန်မာနိုင်ငံဟာတစ်ကမ္ဘာလုံးကတုံးနေတဲ့ဆက်လုံးစနစ်ကိုမတုံးနိုင်တာကြောင့်လည်းပိုပြီးတော့တီးခြားဖြစ်ရတယ်လို့ဆိုပါတယ်။တခြားနိုင်ငံတွေမှာဒီပြင်းကြီးစနစ်တုံးနိုင်ဖို့ Microsoft နဲ့ Apple ကုမ္ပဏီတွေကပြီးခဲ့တဲ့နှစ်ပေါင်းများစွာကတည်းကကူညီပေးခဲ့ပေမဲ့လည်းအနောက်နိုင်ငံတွေကမြန်မာနိုင်ငံပေါ်ချထားတဲ့အငခန့်ပိတ်ဆို့မှုတွေကြောင့်မြန်မာကိုမကူညီနိုင်ခဲ့ဘူးလို့ဆိုပါတယ်။2011ခုနှစ်မြန်မာနိုင်ငံပွင့်လင်းလာချိန်မှာစပြီးတော့အသုံးများလာတဲ့ Zogi Font စာလုံးစနစ်ကိုနိုင်ငံဥယျာဉ်90ရာခိုင်နှုန်းကတုံးနေတာကြောင့် Unicode စနစ်ကိုပြောင်းလိုက်ရင် Zogi စနစ်ဟောင်းတွေရေးထားတာတွေကိုဖတ်မရဘဲဖြစ်သွားမှာကိုစိုးရိမ်နေကြတယ်လို့ဆိုပါတယ်။ Zogi စနစ်ဟာမြန်မာဘာသာတစ်ခုတည်းနဲ့ပဲရေးလို့ဖတ်လို့ရပြီးတော့တိုင်းသားဘာသာစကားတွေအတွက်မသုံးနိုင်တဲ့အပြင်တခြားစနစ်တွေနဲ့လည်းတွဲပြီးတော့သုံးလို့မရဘူးလို့ဆိုပါတယ်။လူသုံးများတဲ့လူမှုကွန်ရက် Facebook ကတော့ Zogi ရော Unicode ရောဖတ်နိုင်တဲ့စနစ်ကိုအလိုလျောက်ထည့်ပေးပြီးသားဖြစ်လို့အသုံးပြုသူတွေအတွက်အဆင်ပြေနေတယ်ဆိုပေမဲ့လည်းတခြင်းနားထောင်တဲ့ mobile phone application Jux မှာတန်းနဲ့ချီတဲ့မြန်မာတခြင်းနာမည်တွေကိုအလင်းမိအောင်လို့ Unicode နဲ့ပြောင်းရတော့ခက်တယ်ဆိုပြီးတော့ဆောင်းပါရှင်ကဆိုပါတယ်။ဒါ့အပြင် model name နဲ့ phone account 10ကနေ15ရာခိုင်နှုန်းလောက်ကစနစ်တစ်ကိုပြောင်းလဲဖတ်နိုင်စွဲမရှိတော့တဲ့အတွက်တက်တာတဲ့ phone account တွေကိုပဲဝယ်သုံးနိုင်တဲ့အောက်ခြေလူတန်းစားတွေအတွက်လည်းအခက်အခဲဖြစ်နိုင်တယ်လို့ရေးထားတာကိုဖော်ပြပါရရှင်။
မြန်မာနိုင်ငံကိုပြန်ရင်လဲလူမျိုးတုံးတက်ဖြတ်မှုနောက်တစ်ခုနဲ့ကြုံရနိုင်တဲ့ရိုဟင်ဂျာဒုက္ခသည်တွေဆိုတဲ့ခေါင်းစဉ်နဲ့ဂျိုရှူဝါကာလန်စစ်ကရေးထားတာကိုစက်တင်ဘာလ26ရက်နေ့မှာ worldpoliticsreview.com မှာဖတ်ရပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကလက်ရှိရိုဟင်ဂျာဒုက္ခသည်တသန်းကျော်ပြန်လာဖို့မြန်မာအစိုးရကတိုက်တွန်းနေပေမဲ့မြန်မာဖက်ချန်းကအခြေအနေဟာကမ္ဘာအကြီးဆုံးဒုက္ခသည်စခန်းထက်ပိုပြီးတော့ဆိုးနေသေးတယ်လို့စောင်းပါရှင်ကဆိုပါတယ်။ဒါကြောင့်လည်းမြန်မာနိုင်ငံဘက်ကိုပြန်ပို့ဖို့ကြိုးစားတဲ့နှစ်ကြိမ်လုံးမအောင်မြင်တာလို့ထောက်ပြပါရယ်ဘင်္ဂလားဒေ့ရှ်အစိုးရကတော့ဒုက္ခသည်တွေမြန်မြန်ပြန်ထွက်သွားစေချင်တဲ့အတွက်နေရပ်ပြန်ရေးလုပ်ငန်းစဉ်ကိုထောက်ခံပြီးဒုက္ခသည်စခန်းတွေကိုနေထိုင်ရေးအခြေအနေစိုးရွားအောင်တမင်လုပ်နေတယ်လို့ဆိုပါရယ် စက်တင်ဘာလအစောပိုင်းကလည်းဒုက္ခသည်စခန်းတွေအတွင်းမိုဘိုင်းအင်တာနက်ဖုန်းဖျက်လိုက်တာကြောင့်လူသားချင်းစာနာထောက်ထားမှုအကူအညီပေးရေးလုပ်ငန်းတွေခက်ခဲလာပြီးအဲ့ဒီလောက်ရကိုလူအခွင့်အရေးလှုပ်ရှားတဲ့အဖွဲ့တွေကရှုတ်ချကြတယ်လို့ဆိုပါတယ်။တစ်ဖက်မှာလည်းဘင်္ဂလားဒေ့ရှ်လူမှုအတိုင်းအဝိုင်းတွေဒုက္ခသည်တွေရောက်လာမှာကိုမလိုလားဘူးလို့ထောက်ပြထားပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကဒုက္ခသည်တွေရဲ့အခြေအနေဆိုးတာကိုပဲကြားနေရတဲ့အချိန်မှာမြန်မာဘက်ကအခြေအနေအတော်ဆိုးနေတာကိုတော့မသိကြဘူးလို့ဆိုပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းရိုဟင်ဂျာတွေကြုံနေရတဲ့ဒုက္ခတွေမြန်မာပြည်ပြန်ရင်ကြုံရမယ့်အခြေအနေကပိုဆိုးတယ်လို့မိမောင်းထုတ်ရေးပါတယ်။ရခိုင်ပြည်နယ်အတွင်းဆက်လက်နေထိုင်နေကြတဲ့ရိုဟင်ဂျာတွေရဲ့အခြေအနေဆိုးရွားပြီးလူမျိုးတုံးတက်ဖြတ်ခံရမယ့်အန်ဒီယန်နဲ့တောင်ကြုံနိုင်တယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ကပြီးခဲ့တဲ့သတင်းပတ်ထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။လွန်ခဲ့တဲ့နှစ်နှစ်ရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်သွားစေခဲ့တဲ့ရခိုင်ဒေသတွင်မြန်မာအစိုးရစစ်တပ်ရဲ့နေမြေရှင်းလင်းမှုမှာလူခွင့်ရေးချိုးဖောက်တဲ့တာဝန်ရှိသူတချို့ကသာအရေးယူထားပြီးတွင်တွင်ကျယ်ကျယ်စစ်ဆေးအရေးယူတာမျိုးမရှိဘူးလို့လည်းဝေဖန်ထားပါတယ်။ဗမာလူမျိုးအများစုရှိတဲ့မြန်မာနိုင်ငံမှာရိုဟင်ဂျာတွေပေါ်စာနာစိတ်လဲနေတာကြောင့်ရိုဟင်ဂျာအရေးအခြေအနေပိုကောင်းမလာနိုင်ဘူးလို့ဆောင်းပါရှင်ရေးထားတာကိုဖတ်ရပါတယ်ရှင
်။သောရရှင်များရှင်လက်နက်ကင်ပြိပက္ခတွေအတွင်အရက်သားတွေထိခိုက်တိကျမှုတွေနဲ့ပတ်သက်လို့တိုင်းသားဒေသတွေကလွတ်တော်ကိုယ်စားလှယ်တွေအကြားစိုးရိမ်မှုတွေနဲ့အတူစုံစမ်းဖော်ထုတ်ဖို့တောင်းဆိုတာတွေလည်းထွက်ပေါ်နေပါတယ်။တိုက်ပွဲတွေကြအရက်သားတွေမြေစာပင်ဖြစ်နေကြတာတွေကိုစုံစမ်းဖော်ထုတ်ဖို့ဘလောက်အထိအရေးကြီးပါသလဲအဖြစ်မှန်ပေါ်ပေါက်ဖို့ဆိုရင်ဘယ်သူတွေကဘယ်လိုပုံစံနဲ့စုံစမ်းဖော်ထုတ်နိုင်မလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်0923923255လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုချိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေချိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုင်းရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ
။ဒီနေ့ညတိုင်းရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်နိုင်ကြပါရစေ။အခုဆက်လက်နားဆင်လေ့လာကြရမယ်။ American Style Indian 3 English သင်ခန်းစာကိုတော့ဒေါ်လာလတ်တန်ကစီစဉ်ပို့ချပေးပါမယ်ရှင
်။ဒီကိဒီမနဲ့တင်ပြမယ် Idiom အသုံးကတော့
Lip Service
ဆိုတာပဲဖြစ်ပါတယ်။စာလုံးပေါင်းက LIP Lip ကနှုတ်ခမ်းservice service ကတခုခုကိုလှုပ်ဆောင်ပေးတာဆိုတော့ squat ခုံရဲ့ဓာတ်ရိုက်အသေးပဲကတော့နှုတ်နဲ့တခုခုကိုလှုပ်ဆောင်ပေးတာပေါ့ lip service တဲ့လိုက်ဖက်တဲ့ကြိယာကတော့ give give ဒါမှမဟုတ် pay pay ဖြစ်ပြီးတော့ give lip service ဒါမှမဟုတ်ရင် pay lip service လို့ပြောလို့ရပါတယ် idiom တွေပဲကတော့တခုခုကိုလှုပ်ပေးပါမယ်ခုခုကိုထောက်ခံပါတယ်သဘောတူပါတယ်ဆိုပြီးတကယ်တော့လက်တွေမှာစိတ်แท้ကမပါနားချကောင်းအောင်အပြောတက်တက်လှုပ်တာမျိုးတကယ်လက်တွေလှုပ်ပေးတာဘာမှမရှိတာကိုဆိုလိုတာဖြစ်ပါတယ်ဒီလုံးနဲ့ပတ်သက်လို့ George Crowe ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် They paid lip service that the elections will be free and fair but they had no intention of doing so.
သူတို့ကရွေးကောက်ပွဲကိုလွတ်လပ်ပြီးတရားမျှတပါမယ်လို့လောကလှုပ်ထားခဲ့တယ်လေလက်တွေ့မှာတော့ဒီလိုလှုပ်ပြီးဖို့သူတို့မှရည်ရွယ်ချက်မရှိဘူးလို့အတည်ပြုရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင
် They paid lip service that the elections will be free and fair but they had no intention of doing so
တခုခုကိုသဘောတူပါတယ်ထောက်ခံပါတယ်လှုပ်ပြီးပါမယ်လို့လောကချောပြီးတကယ်တော့လက်တွေ့မှာမလုတ်ပေးခဲ့ဘူးအပြောကြီးတက်တက်ပဲဆိုရင် idiom အသုံးရဘယ်လိုပြောမလဲ
give lip service
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
် တော်လှလတန်စီစဉ်ထုတ်လွှင့်ပေးနေတဲ့ American Style Indian တို့အင်္ဂလိပ်သင်ခန်းစာတွေကိုနားဆင်လေ့လာခဲ့ကြရတာဖြစ်ပါတယ်ရှင်။အခုအမျိုးသမီးကဏ္ဍကိုဆက်ပြီးတော့ထုတ်လွှင့်ပေးသွားပါမယ်။ချင်းတိုင်းရင်တိုင်းချင်းတိုင်းရင်သူမွိုင်းဟာအိန္ဒိယနိုင်ငံကနေတဆင့်ဒုက္ခသည်ပြန်လည်နေရာချထားရေးအစည်းအဝေးနဲ့လွန်ခဲ့တဲ့19နှစ်ကအမေရိကန်ပြည်ထောင်စုကိုရောက်လာခဲ့တဲ့သူပါအခုအင်ဒီယားနာပြည်နယ်မြို့တော်အင်ဒီယားနာပိုလစ်မှာနေထိုင်နေပါတယ်အမေရိကန်ကိုရောက်ပြီးပညာရေးစုံကန်းတိုင်အောင်သူဘလို့စ조사ရုန်းကန်ခဲ့ရတယ်လဲဆိုတဲ့အကြောင်းမွိုင်းနဲ့ဆက်သွယ်မေးမြန်းပြီးဒီသတင်းပတ်ရဲ့အမျိုးသမီးကန္တာမှာဒေါ်လှလတန်းကစူးစီးတင်ပြထားပါတယ်ရှင
'Cause it only serves to make me more determined to achieve my final goal.
အမေပေါ်တန်းပေါ့နော်အတူကောက်အဖြစ်တော့မော်ရီလိုပဲခေါ်ကြတယ်ပေါ့
ဟုတ်ကဲ့
ဒီအမေရိကန်နိုင်ငံကိုဘယ်ချိန်ကရောက်လာပါလိမ့်ရှင
်ဟုတ်ကဲ့2000 August 6ရက်နေ့တိတိကျကျကျွန်မအိန္ဒိယနေလာတာပေါ့နော်အိန္ဒိယနေပြီးတော့ဒီ6ရက်နေ့ဘာကနေထွက်တယ်ဒီဘက်ကို6ရက်နေရခဲ့ပေါ့
အခုအဲ့တော့ဒီအမေရိကန်ပြည်ထောင်စုကိုရောက်လာပြီဆိုတဲ့ခါကျတော့ဘလို့အခြေချလဲနောက်ပြီးတော့ကြောင်းပြန်တက်ဖို့ပေါ့နော်ဒီစာရီဘာတွေအမိလိုက်နိုင်ဖို့ဘလို့ကြိုးပမ်းပါလဲရှင်နည်းနည်းမျှဝေပါလား
ဒီဘက်ကိုရောက်လာတော့ကျွန်မစိတ်ထဲမှာတော့အငြင်းနဲ့ရှိတယ်ဒါလဲဆိုတာကိုရောက်တဲ့နိုင်ငံမှာအဲ့ဒီနိုင်ငံရဲ့ဖွဲ့တလုံးရရမယ်အဲ့ဒီနိုင်ငံမှာအလုပ်လုပ်နိုင်တဲ့အစ်စ်ဖြစ်ရမယ်ဆိုတဲ့စိတ်ကငငယ်ကလေးရှိတယ်ဘာလို့လဲဆိုတော့ကျမတို့ရှင်းတဲ့တော့ကျမရဲ့ဒီအတန်းပိုင်ချက်မှပြောဖို့လည်းလေးပဲနင်တို့တနည်းတိုင်းပြည်နိုင်ငံရောက်မယ်မသိဘူးပေါ့နော်ရောက်တဲ့နေရာတိုင်းမှာနင်တို့ကမြန်မာပြည်ရဲ့ဦးစားကိုပြုတ်တယ်ဆိုတာအများနဲ့မှတ်ထားပါလို့ပြောခဲ့ဘူးလေအဲ့ဒီကလေးကကျမစဉ်းစားတယ်ပေါ့နော်ဒီတိုင်းမှာတော့ဘာလို့ဖြစ်နေတယ်သူများကိုယ့်အကြည့်ချင်အဖြစ်ဘာဟိုသူတို့ကနေပြီးတော့တင်ယူနိုင်မလဲပေါ့နော်အဲ့ဒါမျိုးဆိုစဉ်းစားတဲ့ခါကျတော့ပညာတက်တဲ့လူတယောက်ပဲဖြစ်ချင်တယ်ပေါ့နော်အဲ့ဒီကလေးကအဲ့လိုပဲစဉ်းစားတယ်အဲ့ဒါကြောင့်မလို့လည်းပဲဒီကိုရောက်တော့ကျမမငယ်တော့ဘူး26နှစ်ရှိပြီဒီကို US ကိုရောက်တော့လေ
ဒါပေ
မဲ့လည်းသက်ကြီးပြီလို့ပြောပြီးတော့အလုံးမလုံးဖြစ်နေတောင်းစမတ်တက်ဖြစ်နေနေရင်လေဒါဆိုရင်ကိုကဥပမာကောင်းလည်းမဖြစ်ဘူးပေါ့ကိုနောက်မှာရှိတဲ့ခလေးတွေအတွက်ပေါ့နော်ကျမမှလည်းမောင်လေးတွေရှိတယ်လေအဲဒီတော့မှမောင်လေးတွေငယ်ငယ်လေးတွေဆိုတော့သူတို့ဒီနိုင်ငံမှာအဲ့လိုမျိုးကိုကတက်ကတူပြတ်မတက်ဘူးဆိုရင်လက်လုံးလည်းစားတယ်လို့လည်းပဲနေမယ်ဆိုရင်သူတို့ကလည်းဘာမှခွန်အားဖြစ်စရာအကြောင်းမရှိဘူးပေါ့ဆိုတဲ့ခါကျတော့တောင်းတက်ဖို့ကျမလစ်ပါမှာပေါ့နော်တောင်းတက်ဖို့ကိုရှိတဲ့ခါကျတော့ကျမတောင်းတက်တာဒီ IUPUI ပေါ့ Indiana UniversityPurdue University, Indianapolis, Indiana, ပေါ့နော်။အဲ့ဒီကျောင်းကကျတော့စိတ်ကောင်းဖြစ်တဲ့ကျောင်းမသေးချူပဲ။ဒါပေမဲ့ကိုကကျတော့ Indiana ကိုရောက်လာတာရောက်ခါကလည်းဖြစ်တယ်သူပြောင်းလာတဲ့အခါဒါဖြစ်တဲ့ကျောင်းမလို့ in-state senior မရအောင်လေ။ဒီမျိုးမှရှိတဲ့ကျောင်းသားတွေအပေးရတဲ့ဇယိတ်ကကိုနည်းတယ်လေ။အပေးရနေလာတဲ့ဇယိတ်ဆိုရင်တော့တဝက်လောက်ဈေးကြီးတယ်လေ။ဆိုတဲ့ခါကျတော့ကျမဒီမှာဘာပဲဖြစ်ဖြစ်ဆိုပြီးတစ်နှစ်နေတယ်။နေတဲ့အချိန်မှာကျမအလုပ်လုပ်တယ်အချိန်ကြီးပေါ့အလုပ်လုပ်တယ်အဲ့ဒီအချိန်မှာအဲ့ဒီကျမတက်ကဆောက်ရဖြစ်တယ်အာနကဆောက်ရတယ်ကျမတက်ခင်မှာအကြီးကိုအကုန်လုံးကြည်အောင်လုပ်တယ်နောက်အလုပ်လျှောက်တဲ့အခါမှာလည်းဒီကျောင်းတက်တဲ့ခါကျရင်ပေးနိုင်အောင်ပေါ့ကျောင်းကိုပေးတဲ့အလုပ်ကိုရှာတယ်ပြီးလို့ရှိရင်ကျောင်းတက်တဲ့ခါမှာလည်းအချိန်ကိုကိုကြိုက်တဲ့အချိန်ကိုတက်နိုင်အောင်ခွင့်ကိုပေးတဲ့အလုပ်မျိုးကိုရှာတာပေါ့လေဆိုတော့ပတ်စံတော့မများပြီနဲ့အဲ့ဒါဒီအဆင်ပြေတာပေါ့ဆိုတော့အကြောင်းကတက်လာပြီဆိုတဲ့အခါကျတော့လေကိုကဒီမှာအိန္ဒိယမှာဝတ်ကျောင်းတက်ခဲ့ပါတယ်ဖွင့်လဲရပါတယ်ဒါပေမဲ့ဒီဘက်ကနိုင်ငံရဲ့ပညာရေးကတခြားပြည်လည်းဖြစ်တယ်လေဘာဖြစ်ဖြစ်ဆိုပြီးလည်းအစပိုင်းမှာတော့ဘာသာရက်တစ်ခုတင်နေပြည်တာနဲ့အဲ့ဒီကနေမှတစ်ဆင့်ကိုဆင့်ပေါ့ကိုကလည်းကိုလည်းအရှိန်တက်သွားမှာပေါ့နော်အဲ့လိုမျိုးနဲ့တင်ပြီးတော့နောက်ဆုံးတက်မှပဲဖွဲ့ရသွားတဲ့အထိပေါ့လိုတက်တယ်ကြားထဲမှာလည်းဘာဖြစ်ပြောအင်္ဂလိပ်စကားလည်းကိုစကားမဟုတ်တဲ့ခါကျတော့သူများတနအိချိန်ပြီးတဲ့ဆိုကိုက2နာရီလောက်အချိန်ပြီးပြီးတော့ကိုကလစ်လာတဲ့ဆောင်လို့လေအပျော်ပါရင်လည်းသိပ်လိုက်ဖို့လည်းကိုကမှအချိန်မပေးနိုင်ဘူးနော်အလုပ်ကလည်းအချိန်ပြည့်လုပ်တယ်ကျောင်းကလည်းအချိန်ပြည့်တတ်တယ်ဆိုတော့လေကိုကတအားလို့ခြင်းရဲ့တခြားဘက်ကလည်းကိုကဆုံးရှုံးနေတာမှုတွေတော့ရှိတာပေါ့ဆိုတော့အဲ့လိုနဲ့ပဲဘာပဲဖြစ်ဖြစ်ဆိုပြီးတော့ငါးနှစ်လို့ဖားချက်ထမ်းထားပြီးမဲ့၄နှစ်ခွဲနဲ့ပြီးပါတယ်ပေါ့နော
်အခုဒီ nursing တက်ပြီးတော့အောင်တဲ့ခါကျတော့အရင်ကအနစ်နာခံခဲ့ရတာဒီအခုတော့ပြန်ပြီးတော့ကုဒီအကျိုးတွေပေါ့နော်ပညာလေးရတယ်နေမှုထိုင်မှုမှလည်းအဆင်ပြေသွားပြီဆိုတဲ့ခါကျတော့ဒီအခက်အခဲတွေဖြတ်တန်းနေနေရမှာပေါ့နော်တခါတည်းကြလို့ရှိရှင်စိတ်ဓာတ်ကြရမယ့်ချိန်ပေါ့နော်လူတိုင်းမှာတော့ရှိကြတာကြီးပဲပေါ့နော်အဲ့လိုမျိုးအချိန်တွေကိုမော်ရင်အနေနဲ့ကြုံတွေ့ခဲ့ရပါလား
ချုပ်မယ်ဆိုတာကသူများအိမ်ဆောက်လို့ကိုကမဆောက်နိုင်ခဲ့တာပေါ့မရှိနိုင်ခဲ့တဲ့အဆောင်လေးပေါ့နော်အဲ့ဒါအားငယ်တာပေါ့ကိုကအဲ့တော့ငယ်တယ်ဆိုတော့တမျိုးလေကိုကလည်းကြည့်ပြီးအမကိနာတို့ကပြောမယ်ဆိုမိမတယောက်အနေနဲ့ပေါ့နော်ဒီရွယ်ရောက်ပြီးဆိုတော့သူများတွေကဒီရောက်တိုင်းယူတဲ့အရွယ်လေးလည်းဖြစ်ကုန်ပြီလေနော်မငယ်တော့ဘူးလေသူကျမကိုလည်းလူတိုင်းကပြောကြတာလေအမေကရောက်ကြမယူတာခလေးရောက်ပြီးအချိန်တက်ပြီနော်အဲ့တော့ခလေးဝင်ပွေးပဲနေအောင်ပဲပါညာမျိုးတွေပေါ့နော်ကတည်းကကြိုင်နေပြန်စဉ်းစားတယ်လေဟောငါအတက်ကြီးနေသလားပေါ့နော်ကိုကလည်းကိုတော့ကိုပဲဆိုချစ်သလားပေါ့ဒါမဲ့လည်းကိုကကိုတည်တယ်လေတနည်းဒီပညာမရခဲ့လို့ရှိရင်တက်ကလုံးပဲတော့မှသိချင်းဆောင်မှာဟုတ်ဘူးဆိုတည်တဲ့တခြားမလို့ဘာပဲဖြစ်ဖြစ်ဆိုပညာရေးကိုပဲဦးစားပေးပြီးသူများကိုနားမထောင်အဲ့လိုမျိုးပေါ့နော်လုပ်ခဲ့တာပေါ့
ကိုဘွားမှာဘာဆက်ပြီးတော့ညှော်မှန်းပါလဲရှင်
ကျမကအခုကလောလောဆယ်ကကျမရေးဌာနပေါ့မြေရင်ကောင်တီကျမရေးဌာနမှာကျမ nurse အနေနဲ့အလုပ်လုပ်တယ်အလုံးလုံးတဲ့ခါမှာကြာတော့ကျမကလေတွေ့လာလေဆိုတော့ကျမမမျော်လင့်ပဲနဲ့ပေါ့နော်ကျမရဲ့ပညာကိုမြန်မာပြည်လူမျိုးတွေကိုကျမဒီလိုနိုင်ငံကြီးမှာဝိုင်းပြီးပြုစုရမယ်လို့ကျမလေတကယ်ကိုမထင်ထားခဲ့ဘူးဒါပေမဲ့ကျောင်းသက်တုန်းကတော့စဉ်းစားခဲ့ဘူးတဲ့ကိုတက်တဲ့ပညာမှာပေါ့နော်ကိုရဲ့လူမျိုးအတွက်လည်းအဆုံးမထိုင်ရဘူးဆိုရင်အဲ့ဒါကလည်းအကျိုးရှိရလားလို့သိခဲ့ဘူးလေဒါနဲ့လည်းဒီဘက်နိုင်ငံမှာလည်းလူသားရင်းတွေကိုဒုက္ခရောက်နေတဲ့လူတွေကိုကုမြင်နိုင်တာပြီးတာပါပဲတင်းဆိုပြီးစိတ်တည်းနဲ့ပဲကြောင်းဝင်လဲပြီးအောင်သင်ခဲ့တာပေါ့ဒါပေမဲ့ဒီမှာလုတ်တဲ့ခါကျတော့ကျွန်မပါကြည့်လဲဆိုကိုလူမျိုးမြန်မာပြည်လူမျိုးတွေလည်းမဟုတ်ဘဲနဲ့အမေရိကန်နိုင်ငံသားတွေလည်းမှပဲစီးရဲပြီးတော့ဆရာဝန်နဲ့လည်းပုံမှန်မပြိုင်နိုင်တဲ့ဟာမျိုးပြီးသူတို့ကျွန်မရေးနဲ့ပတ်သက်ပြီးတော့လည်းပညာပီးတွေကောင်းကောင်းမရတဲ့မျိုးတွေတွေ့လာတဲ့ခါကျတော့မှပြီးတော့အဲ့နဲ့ဒါဆိုရင်တော့ဒီ nurse ကနေဆက်ပြီးတော့ nurse practitioner ပေါ့နော်တက်ဖို့စိတ်ကူးကဖြစ်လာတာပေါ့အဲ့ဒါတော့ master မထိုင်မရဘူးလေဒီမှာအဲ့နှစ်နှစ်လောက်စဉ်းစားတယ်မတက်ဘူးလုံးလိုက်တက်မယ်လုံးလိုက်ခလေးနဲ့အဲ့ဒီကြားထဲမှာနောက်ပြောက်ကမွေးတော့အမတက်သေးပါဘူးလို့ခလေးတွေကအရေးကြီးပါလေဆိုပြီးဒီမှာအဲ့လိုပဲနေတယ်ဒါပေမဲ့အမျိုးသားကလည်းဒီမှာကိုနားလေတယ်ဒီမှာကိုထောက်ပံ့တာပေါ့နော်အတက်ပါတက်ပါပေါ့သူကကိုထက်တောင်မှကိုအားပြန်နေသေးတယ်လေဒီတဲ့ခါကျတော့နောက်ဆုံးကြတော့ပါပဲဖြစ်ဖြစ်ဆိုပြီးဒီနှစ်ကြတော့တက်တော့မယ်ဆိုပြီးတော့ဒီမှာသုံးဖြတ်လိုက်တာပေါ့နော်ဖြည့်ဒီမှာဘာတွေဖြစ်မှာမလဲဆိုတော့မသိပေမဲ့အခုလုံးလုံးစင်မှာတော့အဲ nurse practitioner တက်မယ်ဆိုတော့စိတ်နဲ့ပဲဒီပြီးခဲ့တဲ့ဇူလိုင်လနဲ့ဆက်ပြီးတော့စတာဖြစ်တာပေါ့
nurse practitioner ဆိုတာဒီနိုင်ငံမှာသူနာပြုတဲ့တဆင့်ပြင်ပြီးတော့ဆရာဝန်လူမျိုးစစ်ကူကွေရှိတဲ့အဆင့်ဆိုတဲ့အခါကျတော့ဆရာဝန်နီးပါးပေါ့နော်ဒီပညာသင်ယူရမှာမို့လို့ဒီခလေးတစ်ဖက်နဲ့ဆိုတော့တော်တော်လေးတော့ပင်မမှာပဲဒါပေမဲ့လို့အခုပြန်စဉ်းစားလိုက်တဲ့အခါကျတော့ကိုဆုံးဖြတ်ချက်ကမှန်တယ်လို့ထင်ပါလားရှင
်အစလုံးကဆိုအမှန်တရားပြောမယ်ဆိုရင်ကျွန်မဆက်ဆက်တဲ့တုန်းကဆိုရင်ပထမဦးဆုံးအတန်းမှာနေမယ်ကျွန်မမှားပြီလားလို့တွေးတယ်ဒါပေမဲ့ကျွန်မတက်တဲ့ဟာကဒီတစ်ခါတက်လို့ရှင်ကိုတစ်ခုတည်းနဲ့ပေါ့နော်တက်ရတာမျိုးပေါ့အဲ့လိုမျိုးနဲ့တက်တဲ့အခါကျတော့အရင်ရမများဘူးပေါ့အော်များတင်တော့ကိုလေတစ်ခါကျရင်ဒါ subject တစ်ခုပဲအာဘာသာရပ်တစ်ခုပဲတက်တယ
်ခွဲခွဲပြီးတက်တ
ယ်နည်းနည်းတော့ပေါ်သေးတာပေါ့ဒါပေမဲ့အဲ့ဒီမှာလည်းပဲအင်္ဂါလေးကတအားများတဲ့ခါကျတော့ခလေးကငုံခလေးကလည်းအမေကိုဒီမှာတန်းငယ်ဆိုတော့တုံးနဲ့လေအဲ့နဲ့သူကလည်းအမေကိုချီအမေကိုဟိုနဲ့သူ့ကိုပဲချီရမယ်တဲ့ကွန်ပျူတာစမှာကိုင်းထိုင်နေမရဘူးဆိုင်နေအဲ့ဒါမျိုးကျရင်အာကိုလောက်တော့မှားနေပြီလားပေါ့နော်အရင်အတော့ဆန်လုံးတလားပေါ့ခလေးစီကိုဒီလောက်ချခဲ့တာဆိုပြီးတော့ဒါမဲ့လည်းဘာဖြစ်ဖြစ်လေးလို့တော့ပြီးမှလည်းဆိုပြီးတော့ကိုယ်ထံတက်ခလေးကိုချီရင်းနဲ့လည်းအဲ့လိုအင်္ကာနေနဲ့လှုပ်ပေါ့နော်တစ်ခါတလေကြာရင်လည်းအဲ့လိုပဲခလေးအိတ်ပြီးသွားတဲ့ခါမှာတစ်ခါပြန်ပြီးတော့ထပ်ပြီးပြန်လို့ရတဲ့အချိန်မျိုးတွေလည်းရှိတယ်လေဆိုတော့နောက်တော့ရသလားဆိုအဆောက်အအုံကတော့ရခဲ့တယ်ဒါမဲ့အခုလုံရင်းလုံရင်းနဲ့နည်းနည်းအချိန်လေးပြန်ရလာတဲ့ခါတော့လည်းခလေးတွေကမှအဆူဆူတိတ်သွားပြီဟာအမေအင်္ကာမလှုပ်ရသေးဘူးနော်အင်္ကာတောက်လို့မရအောင်ဆိုတာလေကိုကနားကျင်လို့နိုင်တာကဒီကခုအတင်းမအင်္ကာတောက်လို့ခိုင်းနေတာလေအဲ့ဒါမျိုးလေးတွေဖြစ်လာတာပေါ့နော်ဒီတဲ့ခါကျတော့အခုအချိန်မှတော့ဖျားကြည့်စုတော့ကြောင့်ပေါ့အဆင်ပြေပါတယ်ဒီလောက်နောက်တော့မရဘူးပေါ့
အဲ့တော့ကိုရဲ့ဆုံးဖြတ်ချက်ကမှန်ကန်တဲ့သဘောရှိတာပေါ့နော် You can bend but never break me cause it only serves to make me more determined to achieve my final goal ဒါလှလတန်းစီစဉ်ထုတ်လွှင့်ပေးနေတဲ့အမျိုးသမီးကဏ္ဍကိုပတ်စဉ်တောက်ကြနေညပိုင်းမှာအသစ်နားဆင်နိုင်ပြီးပြန်တဲ့ထုတ်လွှင့်ချက်ကိုတော့အခုလိုစနေမနေ့ခင်းနိုင်မှာနားဆင်နိုင်ကြပါရဲ့ရှင်။အခုဆက်ပြီးတော့နားဆင်ကြရမယ့်သိပ္ပံနဲ့ဤပညာအစီအစဉ်ကိုတော့ဒေါခင်မျိုးသက်ကအစီအစဉ်တင်ဆက်ထားပါရဲ့ရှင်
။ဒီတစ်ပတ်တော့
အာကာသခီးသွားတွေအတွက်ဆန်းသက်လေ့လာနေတဲ့ဆေးပညာရဲ့ဆံရတီထွင်ဖန်တီးမှုတွေအကြောင်း NASA သိပ္ပံပညာရှင်ဒေါက်တာပရိဒာတင်ကပြောပြပေးပါတော့အမေရိကန်နဲ့ဥရောပပါဝင်နိုင်ငံတကာအာကာသနဲ့လေကြောင်းဆံရစူးစမ်းလေ့လာတဲ့ဌာနတွေဟာဒုံပြန်လွှတ်တင်ရုံတင်မဟုတ်ဘဲလာမယ့်ဆယ်စုနှစ်လောက်အတွင်းအာကာသခီးရှည်သွားဖို့အတွက်ပါပြင်ဆင်နေကြတာဖြစ်ပြီးဒီထဲမှာအာကာသခီးအတွက်လိုအပ်မဲ့ကျန်းမာရေးဆိုင်ရာကြိုတင်ပြင်ဆင်တဲ့ Space Medicine အာကာသဆေးပညာရပ်လည်းပါဝင်ပါတယ
်။2018မနှစ်ကနှစ်ကုန်လောက်မှာအင်္ဂါသွားမယ့်အာကာသယင်ဘူးတွေအတွက်လေ့လာတဲ့အခါမှာဘာပြဿနာတစ်ခုထပ်ပေါ်လာလဲဆိုတော့အစာအိမ်လမ်းကြောင်းဥနံရံတစ်ဆူးတွေပြတ်တာရယ်နောက်ပြီးတော့အုံနောက်ချိုးရင်းတာယောဂဗျာကြောင့်အသေးစောမယ်ဆိုတဲ့ဟာကိုသူတို့တည်တည်ချာချာစပြီးတော့တွေ့ပါတယ်။ဒါမနစ်ကနှစ်မကုန်ခင်လောက်မှစတွေ့တာပါ
။ကမ္ဘာလေးရုထဲမှာနေသားကျနေတဲ့လူခန္ဓာကိုယ်ဟာအာကာသထဲမှာဘယ်လိုပြောင်းလဲမှုတွေကြုံရနိုင်ပါသလဲ
။သီးသာတဲ့အချက်ကတော့ကမ္ဘာပေါ်မှာတက်ရှိသတ္တဝါတွေရဲ့ခန္ဓာကိုယ်ထဲမှာဥမာအဖြစ်ရေတက်က80 90ရာခိုင်နှုန်းလောက်ရှိတယ်ဟာ။ဒီကိုယ်လုံးကိုဒီကမ္ဘာပေါ်မှာကမ္ဘာဆွဲအားနဲ့အညီမျှတာသာရှိနေအောင်ကဘာဝကဘာဆွဲအားနဲ့ချိန်ပြီးတော့ထားပါတယ်ဒီအာကာသတဲ့ရောက်သွားလို့ကဘာဆွဲအားလည်းမဲ့သွားတော့အဲ့ဒီပမာဏကကိုယ်ပေါ်မှာမျက်မျက်တတာမရှိတော့ဘဲနဲ့ကိုယ့်ရဲ့အထက်ပိုင်းကိုအစမတန်တွန်းတင်လိုက်တဲ့ဓာတ်ပုံရိုက်လိုက်လို့ဒီအာကာသယင်မှုတွေရဲ့ပုံစံပုံဖြစ်နေလဲဆိုကိုယ်ခန္ဓာအထက်ပိုင်းကတော်တော်လေးကိုကြီးနေတာကိုတွေ့ရပါတယ်အဲ့တော့နှလုံးသွေးလေပတ်မှုပြောင်းတာနှလုံးခုန်တာပြောင်းသွားတဲ့ဟာကိုတွေ့လာပါတယ်ပြီးတော့အာကာသယင်ထဲမှာမဟုတ်ပဲねအာကာသယင်ရဲ့အပြင်ဘက်ကိုထွက်ပြီးတော့အလုတ်လုံမယ်ဆိုလို့ချင်းရင်အာကာသဝတ်ဆုံဘူးရပါတယ်ဒေပီအားလုံးဝမရှိတဲ့အတွက်ဒီအာကာသဝတ်ဆုံကိုဖိအားအောက်ဆီဂျင်အပြည့်နဲ့ပေးပါတယ်ကျွန်တော်တို့ကဘာပေါ်မှာအသက်ရှူနေတဲ့အခါမှာ80ရာခိုင်နှုန်းလောက်ကနိုက်ထရိုဂျင်ပါပါတယ်အဲ့တော့သူဘာလို့ပေးရလဲဆိုလို့ချင်းနိုက်ထရိုဂျင်ကိုတဖြည်းဖြည်းလျှော့ပြီးတော့အောက်ဆီဂျင်ကိုတဖြည်းဖြည်းတင်ပေးရပါတယ်နေလို့ရအောင်ဖြစ်သွားတဲ့အခါကျတော့မှအပြင်ထွက်ပြီးလမ်းလျှောက်ခိုင်းပါတယ်အာကာသအပြင်ထဲကိုအဲ့လိုဖိအားပြောင်းသွားတဲ့အတွက်ခန္ဓာကိုယ်ရဲ့ဇီဝပြောင်းလဲမှုရုပ်တရက်ဖြစ်တာကြောင့်နာမကျန်းဖြစ်တာကိုတွေ့ရပါတယ်ဘာရိုထရောမာလို့ခေါ်ပါတယ်အဲ့ဒါပါလဲဆိုလို့ချင်းမျက်လုံးတစ်ဝိုက်မှာညရဲရောင်ပြီးဖြစ်လာတယ်ယောဂကိုစပြီးတွေ့ရပါတယ
်အာကာသယင်မှုတွေမှာဖြစ်ပေါ်တဲ့ယောဂတွေကိုဆန်းစစ်ဖို့အတွက်လိုအပ်တဲ့ဆက်တွေအတွက်ပါသူတည်တနာလုပ်ပြီးတီထွင်ကြရတာဖြစ်ပါတယ
်အာကာသယင်မှုတွေရဲ့ကျန်းမာရေးအထိတ်စစ်တဲ့အခါ X-ray တို့ CT scan တို့ magnetic resonance imaging ပေါ့နော် MRI လို့အဲ့ဒါတွေလုပ်ဖို့အာကာသယင်ထဲမှာအဲ့လောက်လေးတဲ့အဲ့လောက်ကြီးတဲ့ပစ္စည်းကိုထည့်လို့မရတဲ့အတွက်အခုအာကာသဆေးပညာရှင်တွေက ultrasound ပေါ့နော်အတန်နဲ့ပုံရိပ်ကိုဖမ်းတဲ့ ultrasound နဲ့ဒီကိုယ်လုံးကိုရိုက်ပြီးလေ့လာတဲ့ဆက်ကိုယူသွားရပါတယ်။ကဘာပေါ်မှာလည်းဒီ ultrasound နဲ့ခန္ဓာကိုယ်ရဲ့အတွင်းမှာလဲပတ်နေတာကိုကြည့်နေကြပါ။ဒါပေမဲ့အလွန်တရာမှကိုကြည်လင်ပြတ်သားတဲ့ပုံဖော်နိုင်တဲ့ ultrasound ဆက်ကိုခုတီထွင်နေပါတယ်
။ Now အာကာသနဲ့ကြုံရတာတစ်ခုကကိုခန်းအားတဖြည်းဖြည်းနည်းလာတာပါ
။ Body immune system ကိုခန်းအားလျော့သွားတာကိုလည်းတွေ့ရပါတယ်အပီပီဆိုင်ရာအာကာသစခန်းမှာဘာကြောင့်ဖြစ်တယ်လဲဆိုရင်ကမ္ဘာဆွေးအားမရှိတဲ့နေရာမှာယောဂဖြစ်တဲ့ဒီဘက်တီးရီးယားပိုးတွေကိုမွေးထုတ်လိုက်တဲ့နှုန်းကကမ္ဘာပေါ်မှာတဲ့အစတော်တော်ကများတာကိုတွေ့ရတယ်အဲ့တော့ကူးစက်ယောဂဖြစ်မှုကပိုပြီးမြန်လာပါလိမ့်မယ်ဒီဘက်တီးရီးယားရတဲ့ယောဂကိုကုဖို့အတွက်ပန်နီဆီလင်လို့ပေါ့နော်အန်တီဘိုတစ်ပတိစီဝဆေးလို့ဆေးမျိုးကယူကမ္ဘာပေါ်မှာတုံးတဲ့ဆေးမျိုးနဲ့မတိုးတော့ဘူးဆိုတာကိုသိလာပြီအဲသိလာတဲ့အတွက်ပို့ပြီးတော့အစွမ်းထက်တဲ့ဆေးတွေကာကွယ်ဆေးတွေကိုအခုကျွန်တော်တို့ရှာနေရပါတယ
်အာကာသခီးရှည်သွားရင်နွမ်းနေနှုံးချလာရကနောက်ဆက်တွဲဆိုးကျိုးတွေရှိနိုင်ပါတယ
်အာကာသယင်မှုတွေတွေ့ရတဲ့ကျန်းမာရေးပြဿနာပေါ့နော်နောက်တစ်ခုကတော့လွယ်လွယ်နဲ့ fatigue ပေါ့နော်ပင်ပန်းနွမ်းနေတာပေါ့အဲ့လိုဖြစ်တာဘာကြောင့်လဲဆိုရင်ကဘာဆွဲရမရှိတော့ပဲနဲ့ကိုယ့်ရဲ့ဟန်ချက်ပျောက်သွားတာလည်းပါပါတယ်ကဘာဆွဲရရှိတဲ့အတွက်ကျွန်တော်ကိုယ့်ဟန်ချက်နဲ့ကိုယ်လမ်းလျှောက်တယ်ဟိုမှာဟန်ချက်မရှိတော့ဘူးအဲ့တော့လေထဲမှာမျောပြီးတော့သွားနေတဲ့အတွက်အုံနောက်တို့နားတို့တွေးလည်ပတ်မှုတွေဒုက္ခပေးပြန်ပါတယ်အဲ့တော့ဒီပင်ပန်းနွမ်းနေမှုကြောင့်ဖြစ်ရတဲ့အဓိကအကြောင်းရင်းကိုသူတို့ပြန်ပြီးလေ့လာဘာကြောင့်ဖြစ်ရလဲဆိုတော့အဲ့ဒီ circadian rhythm ပေါ့နော် cycle ပြောင်းသွားတာကိုပြောပါအာကာသရဲ့ရောက်သွားတဲ့အခါကျတော့နေ့တို့ညတို့မှောင်သွားတာတို့လင်းတော့တာမရှိတော့ဘဲနဲ့အာကာသစခန်းထဲမှာ24နာရီမှာတစ်ခါကဘာဦးတပတ်လည်မယ်အစားမိနစ်90တိုင်းလည်နေတဲ့အခါကျတော့နေ့ည24နာရီနေဝင်နေထွက်နဲ့အမြဲတမ်းချိန်ဆပြီးနေတဲ့ကဘာဘွားလူတွေအတွက်ကဇီဝပုံမှန်လည်ပတ်မှုပြောင်းသွားတာပေါ့ပြောင်းသွားတဲ့အခါကျတော့ဒီအေးရပြက်တာမောတာလွယ်လွယ်နဲ့ပင်ပန်းတာဒီယောဂတွေကအဲ့ဒီမှာစတယ်လို့မြင်ရပါတယ်
အာကာသထဲမှာအနေကျရင်ဖြစ်လာနိုင်တဲ့ယောဂတစ်ခုကအယိုးပွားယောဂပါ။အ
ာကာသထဲမှာ၄-၅လလောက်နေပြီးတာနဲ့ဒီ bone density ပေါ့နော်ဒီအယိုးပွားယောဂကဖြစ်လာတာကိုတိုင်းလို့ရပါတယ်။ကဘာကိုပြန်ရောက်ပြီးမူလအယိုးကျစ်နေမှုတဘာဝအတိုင်းပြန်ဖြစ်ဖို့အသုံးနှစ်လောက်စောင့်ယူရပါတယ်။အဲ့ဒါဘာကြောင့်လဲဆိုတဲ့အခုဒီအဖြေရှာလို့မရသေးပါဘူး။အဲ့တော့သူ့ကိုအစာအတောက်တကူလုံးကိုမျက်နှုံးမြင့်နှိပ်တဲ့ကရိယာနဲ့နှိပ်ပေးတယ်။အယိုးစစ်တွေအားကောင်းတဲ့ဆေးတွေကိုခုရှာဖွေနေရပါတယ်။ကြွက်သားတွေပန်ပါတာဘယ်တမ်းမှကြီးလေ့ကျင့်ခန်းနဲ့လုပ်ရမလဲ။ဘာဆေးဖွာရမလဲဆိုတဲ့ဟာလဲလေ့လာနေကြပါတယ
်။အာကာသထဲသွားသူတွေအမြင်အာရုံချို့ယွင်းမှုဘာကြောင့်ဖြစ်လာတာပါလဲ
။အာကာသထဲရောက်သွားတဲ့အခါကြွက်သားတွေမတန်တဲ့အခါကျတော့မျက်လုံးအိမ်ဘေးကထိန်းထားတဲ့ကြွက်သားတွေကကြောရဲလာတဲ့အခါမြင်မကြည့်လင်တာကိုတွေ့ရပါတယ်။စက်တာဝလာမှာလက်ရှိတွေကျန်းမာရေးထိခိုက်စေတဲ့ရောင်ကြီးတွေရှိပါတယ်။ကပ္ပလီတူအိုဆုံးအစွာတွေကသဘာဝအရဒီအန်ဒီယာတွေမကြောက်ပါဘူး။ဒါပေမဲ့အာကာသတွေရောက်တော့ဒီရောင်ကြီးတွေရဲ့အချိုးတက်ရောက်မှုခံရပါတယ်။1982ခုနှစ်မှာဆိုဗီယက်အာကာသယာဉ်မှူးဟာရက်200ကျော်အာကာသတွေမှာနေခဲ့တဲ့ကက်ဒရက်မျက်လုံးတိမ်ဖြစ်ပြီးတော့အမြင်ကွယ်လူနီးပါးဖြစ်သွားတာကိုတွေ့ရပါတယ်။
ရုပ်ပိုင်းဆိုင်ရာတွေမှာစိတ်ပိုင်းဆိုင်ရာအတွက်ပါအလေးထားပြီးသူတေသနာတွေလုပ်နေကြတာပ
ါအင်္ဂါကြိုသွားမယ်ဆိုလို့ရှင်သွားတာရယ်ပြန်တာရယ်နေတာနဲ့ဆိုလို့ရှင်၄နှစ်ခွဲ၅နှစ်လောက်ကြာပြီးအာကာသယာဉ်ကနေတဏှာထဲမှာအကြာကြီးနေရတဲ့အခါစိတ်ဖောက်ပြန်တဲ့ဟာမဖြစ်အောင်ဘယ်လိုဖန်တီးယူမလဲဆိုတာကိုအာကာသစိတ်ပညာဆိုင်ရာသူတေသနာပြုလုပ်မှုမှာအလွန်အရေးပါတယ်အတွက်တကွာလုံးမှာရှိတဲ့အာကာသအေဂျင်စီတွေကအရန်ကိုစူးစမ်းနေကြပါတယ်တစ်ချိန်တည်းမှာပေါ့နော်ဒီအာကာသဒီဝါပြေတာကာကွယ်တဲ့ဆေးတွေဆေးယောဂကုနေတွေကနေဆေးအစ်စ်တွေပေါ်လာတဲ့အခါကျတော့လက်ရှိနေစဉ်တုံးဆွဲနေတဲ့ကုသနေတဲ့ဆေးပညာကိုအတော်ကိုအထောက်အကူပြုတယ်ဆိုတာကိုတွေ့ရပါတယ
်အာကာသဆေးပညာဟာအာကာသအတွက်တမကကဘာမြေပေါ်မှာလက်တွေ့အသုံးဝင်နေတယ်ဆိုတာကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရန်နာလိုက်တယ်ဆီနောက်တစ်ပတ်မှာပြန်ပြီးဆောင်ကြအောင်နော်
တခင်မျိုးသက်စီစဉ်ထုတ်လွှင့်ပေးနေတဲ့သိပ္ပံနဲ့နည်းပညာအစီအစဉ်ကိုတောက်ကြနေ့ညမှအသစ်နားဆင်နိုင်ပြီးပြန်လည်ထုတ်လွှင့်ချက်ကိုအခုလိုစနေမနေ့ခင်မှနားဆင်နိုင်ပါတယ်ရှင်။အခုထုတ်လွှင့်ပေးခဲ့တဲ့တနအိဇာအစီအစဉ်အစဆုံးကမနေ့၈နာရီကနေ၉နာရီအထိလိုင်းဒိုမီတာ16 19 41တို့ကနေပြန်ပြီးတော့နားဆင်နိုင်ပါတယ်။ညပိုင်းမှာတော့မြန်မာတခွင်သတင်းတောက်မှတ်စုတိုက်ရိုက်လေလံဆွေးနွေးကန်စတဲ့သတင်းပတ်စင်ကန်တာတွေကိုလည်းနားဆင်နိုင်ပါတယ်ရှင်။ခုစနေမနေ့ခင်ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြပေးပါအောင်မရှင
်။သမ္မတဒေါနယ်ထရန့်ပေါ်မှာတရားစွဲဆိုနိုင်ရေးစုံစမ်းနေတဲ့ American Outlook တော်ကယူကရိန်းနဲ့ပတ်သက်တဲ့အထောက်အထားတွေလာရောက်ပြီးထွက်ဆိုဖို့နိုင်ငံခြားရေးဝန်ကြီး Mike Pompeo ကိုဆင့်ခေါ်လိုက်ပါတယ်။ Outlook တော်ရေးရာကော်မတီ3ခုရဲ့အကြီးအကဲတွေက Mike Pompeo ဒီထောက်ထားတွေလာရောက်တင်ပြဖို့အတွက်အချင်းတပတ်ပေးထားပါတယ်။နောက်နိုင်ငံခြားရေးအရာရှိကြီး၅ဦးကိုလည်းလာရောက်တက်တည်ခံဖို့အတွက်သတင်းနှစ်ပတ်အချင်းပေးထားပါတယ်။သမ္မတထရမ့်အစိုးရဟာတရုတ်ကုမ္ပဏီတွေကို American Stock Exchange ဈေးကွက်မှာမှတ်ပုံတင်ထားတဲ့စာရင်းကနေထုတ်ပယ်ပစ်ဖို့အတွက်စဉ်းစားနေတယ်လို့သတင်းတွေမှာဖော်ပြနေပါတယ်။ဒါဟာတရုတ်နိုင်ငံအတွင်းမှာ American တို့ရဲ့ရင်းနှီးမြှုပ်နှံမှုတွေကိုကန့်သတ်ဖို့အတွက်နှီးလန်းတရဖြစ်ပါတယ်။ American ပြည်ထောင်စုပညာရေးနဲ့ရင်ကျေးမှုဆိုင်ရာလက်ထောက်နိုင်ငံခြားရေးဝန်ကြီး Marie Rice ဟာ September 29ရက်ကနေ October 4ရက်နေ့အထိထိုင်းနဲ့မြန်မာနိုင်ငံတွေကိုတွားရောက်မှာပါ။သူဟာမြန်မာနိုင်ငံမှာ American Center နဲ့ Mandalay Jefferson Center တို့ပူးတွဲပြုလုပ်မဲ့မြန်မာနိုင်ငံရွေးကောက်ပွဲနဲ့ Democracy အရေးပါပုံအစီအစဉ်မှာအဖွဲ့မင်ကွန်ပြောဖို့ရှိပါတယ်။မြန်မာနိုင်ငံဘက်ကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုဖျက်ကူးဖို့အတွက်ကြိုးစားခဲ့တဲ့ရွန်ဂျာဒုက္ခတဲ့နှစ်ဦးကဘင်္ဂလားဒေ့ရှ်နေကြာဆောင်တပ်ဖွဲ့တွေနဲ့အပြန်အလှန်ပစ်ခတ်မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်တေဆုံးသွားတယ်လို့ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကတောက်ကြနေမှာပြောပါတယ်။ January လကနေခုထိဥပဒေစိုးမိုးရေးတပ်ဖွဲ့တွေနဲ့အပြန်အလှန်ပစ်ခတ်မှုကြောင့်တေဆုံးရတဲ့ရွန်ဂျာ44ဦးရှိပြီဖြစ်ပါတယ်။
စနေနေ့မနက်ခင်ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ပြောပြပေးသွားတာပါ။အခုမနက်အစီအစဉ်ထုတ်လွှင့်ရေးမှုကကိုညံဝင်းအောင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ဇီနပ်အဗ်ဒူရာမန်ဖြစ်ပါတယ်ရှင်။အခုညနေပဲ6နိုင်ခွဲကနေ9နိုင်ထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ18 19 25တို့ကနေတိုက်ရိုက်နားဆင်နိုင်ပါတယ်။VOA ကို internet ဆာမျက်နှာကနေပြီးတော့လဲနားဆင်ခြင်းရတော့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်ရှင်။ VOA သောတာရှင်များနဲ့တော့ကမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန့်ချမ်းမြေ့ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.